Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ14ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပိုင်းသတင်းတွေကိုနန်းလောင်တဲ့အထူးကြီးညာပေးတော့မှာပါ။ပြင်းထန်နိုင်ငံမျိုးတော့ Paris ကဒီအပတ်စဉ်ဆန္ဒပြပွဲတွေအတွင်းဒီကနေ့မှာလူပေါင်း85ဦးကိုရဲတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။တိရိလင်္ကာမှာဝန်ကြီးချုပ်ယာရုကနေပြီးတော့နှုတ်ထွက်သွားပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့မြမညဉ့်ညံ့ရေးလုပ်ငန်းစဉ်မှာပါဝင်ရေးမကြသေးခင်ကမှအစိုးရနဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တဦးဖြစ်တဲ့ AA ရခိုင်တပ်နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်
။ဒီမှာတော့ဘူးမအင်းကြီးမရှိဘူးဒီမှာတာမဲတော့အုပ်တော်နေရတယ်ကိုကျွန်တော်တို့မဟာမိတ်ကလည်းနည်းနည်းဘာဝလူ
တိုက်ပွဲကြောင့်ဒေသခံယာနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူမြမစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးတုံးသက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ပြီးတခဲနဲ့အတီးပြုတ်လိုက်တဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကကြိုးစိုးလိုက်ကြတဲ့အကြောင်းသတင်းနဲ့မြမနိုင်ငံမှာမတန်ဆွမ်းသူတွေရဲ့ပညာသင်ကြားခွင့်အပိုင်းအခြေခံအဆောက်အဦနဲ့ဤပညာလိုအပ်ချက်တွေရှိနေစေဖြစ်ကြောင်းတင်ပြထားတဲ့မြမတခွေအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်မီရောအရာရှိချုပ်ဂျွန်ကယ်လီနေရာမှာအင်မီရောယာယီအရာရှိချုပ်တဦးကိုခံထားလိုက်တဲ့အတွက်ဒီယာရုခံဖို့နဲ့ပတ်သက်ပြီးတော့ရဲအတင်ကြားကမန်းဝေဖန်ပြောဆိုမှုတွေအဆုံးသတ်သွားပါပြီ။အမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးချက်လက်တွေစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစရေးဆွဲရေးဆိုင်ရာဌာနအကြီးအကဲ Mick Mulvaney ကိုအင်မီရောယာယီအရာရှိချုပ်ဖြစ်ရွေးချယ်လိုက်ကြောင်းတောက်ကြနေညနေပိုင်းမှာသမ္မတထရမ့်ကTwitter ကနေတဆင့်ကြေညာလိုက်တာပါ။တောင်ကယ်ရိုလိုင်းနာပြည်နယ်က Republican Outlet တော်အမတ်ဟောင်း Mulvaney ကိုအစိုးရအသုံးစရိတ်ရှော့ချရမှာထင်တယ်လို့လုတ်ခဲ့သူအဖြစ်လည်းသိထားကြပါရယ်။အခုလိုယာရုခံရတဲ့အတွက်ဝတ်တာဂုံယူသလိုသမ္မတရဲ့ရုံးဖွဲ့မှာပါဝင်ထမ်းဆောင်ဖို့အစီအစဉ်ဖြစ်နေကြောင်း Mulvaney ကလည်း Twitter ကနေတုံ့ပြန်ပြောကြပါရယ်။အင်မီရောယာရှိချုပ်ယာရုဟာအစိုးရစနစ်လည်ပတ်ရမှာသမ္မတနဲ့အစိုးရအဖွဲ့ကြားအလွန်အရေးပါတဲ့ယာရုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပဲထရမ့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့တဲ့အရင်အင်မီရောအရာရှိချုပ် Reince Priebus နဲ့လက်ရှိအရာရှိချုပ် John Kelly တို့ဟာထရမ့်အပြင်သူ့ရဲ့အကြံပေးလည်းဖြစ်သမီးလည်းဖြစ်တဲ့ Ivanka Trump နဲ့ Kimon Jared Kushner အပါအဝင်တခြားအစိုးရဖွဲ့ဝင်တွေရဲ့လုပ်ငန်းမဆိုင်ရာဂျားဝင်ဆွတ်ဖက်မှုတွေကြောင့်စိတ်ပျက်စရာအခြေအနေတွေရင်ဆိုင်ခဲ့ရတယ်လို့ဆိုကြပါရယ်လက်ရှိမှာတော့ Mulvaney ကိုဘာကြောင့်အခုလိုအင်ဗီရိုအတွက်အရာကြီးအရာရှိချုပ်ဖြစ်ရွေးချယ်ခဲ့လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချသူတွေတိုးလာနေပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့အချိန်တွေပိုကြလာသလိုသူတို့ရဲ့အခွင့်အရေးတစ်ခုဖြစ်တဲ့ဥပဒေကြောင်းအရအကာအကွယ်ပေးနိုင်တာမျိုးလည်းမရှိဘူးလို့တခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးကောင်စီကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံကလူဝင်မှုကြီးကြပ်ရေးဆိုင်ရာထိန်းသိမ်းရေးစခန်းအခြေအနေဆိုတဲ့အစည်းအဝေးထဲမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်လို့ထိန်းသိမ်းခံထားရတဲ့သူတွေဟာပြီးခဲ့တဲ့အနှစ်20အတွင်း50%ကတိုလာတယ်လို့ဖော်ပြထားပါတယ်။ထိန်းသိမ်းစခန်းတွေရဲ့တနေ့ဖြန်းဖြန်းလူဦးရေအား1996ခုနှစ်မှာ9000နီးပါးရှိခဲ့ရာက2019ခုနှစ်မှာ4000ထက်မနည်းရှိလာတယ်လို့ဆိုပါတယ်။သမ္မတဥပမာအစိုးရလက်ထက်ကလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်ခဲ့သူတွေနဲ့တရားမဝင်နှက်ဆက်ဖျက်ဝင်လာတဲ့သူတွေပြန်ပို့ရေးကြိုးပမ်းလှုပ်ဆောင်ခဲ့တဲ့2014ခုနှစ်မှာတော့ထိန်းသိမ်းစခန်းတွေမှာလူဦးရေရယီနေသွားခဲ့ပါသေးတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာတော့ထိန်းသိမ်းစခန်းမှာလူဦးရေတချိန်ထိုးမြင့်တက်သွားတယ်လို့လည်းစင်ကာလာကဆိုထားပါတယ်။လူဝင်မှုနဲ့အကက်ခွန်ကြီးကြပ်ရေးဌာနကအမေရိကန်လွှတ်တော်မှလာရောက်ထွက်ဆိုချက်အရအောက်တိုဘာလ20ရက်နေ့မှာလူဝင်မှုထိန်းသိမ်းစခန်းမှာတနစ်တာထိန်းသိမ်းထားတဲ့ဖြန့်မြတ်လူဦးရေ4,632ဦးရှိတယ်လို့ဆိုထားပါတယ်
။ဒီလဆော့ဝိုင်းကကနေဒါနိုင်ငံမှာဖမ်းဆီးထိန်းသိမ်းလိုက်တဲ့တရုတ်လုပ်ငန်းရှင်တဦးရဲ့အမှုကိုတရားမျှတစွာစီမံဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်ပြည်အောင်စုနဲ့ကနေဒါနိုင်ငံတွေကအကြိပ်ပြုပြောကြားပါရယ်။အမေရိကန်နဲ့တရုတ်ကြားပြည်ပခန့်တွေအတွင်းကြားညက်နေတဲ့ကနေဒါနိုင်ငံနဲ့အမေရိကန်နိုင်ငံသားကြီးနဲ့ကာကွယ်ရေးဝန်ကြီးတွေနိုင်ငံသားကြီးဌာနမှာတောက်ကြနေကတွေ့ဆုံခြင်းအခုလိုကတိပေးပြောကြားခဲ့တာပါ။ကနေဒါနိုင်ငံသားကြီးဝန်ကြီးခရစ်ရှာဖရီလန်ကဟွာဝေဒီဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဇူကိုဖမ်းဆီးတာဟာနိုင်ငံရေးအရင်းခံအကြောင်းရက်တွေကြောင့်မဟုတ်ပဲဥပဒေအတိုင်းဆောင်ရွက်တာသာဖြစ်တယ်လို့ကာကွယ်ပြောကြားပါရယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကလည်းအမေရိကန်ပြည်အောင်စုအနေနဲ့တရားဥပဒေကိုအလေးထားလိုက်တာဆောင်ရွက်သွားမယ်ကြောင်းပြောဆိုပါရယ် အမေရိကန်ရဲ့အီရန်ပေါ်တက်ခတ်မှုတွေကိုချိုးဖောက်တဲ့ဆိုပြီးတရုတ်ကုမ္ပဏီအုပ်ချုပ်ရေးမှူးမန်းကိုကနေဒါတပ်ဖွဲ့ကဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့အာမခံနဲ့ပြန်လည်ပြစ်ထားခဲ့ပါတယ်။အခုတော့မန်ဝမ်ဇာဟာအမေရိကန်ပြည်ထောင်စုစီကိုလွှဲပြောင်းပေးခံရမယ့်အရေးစုံဆိုင်နေပါတယ်။မန်ကိုအခုလိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးညှိနှိုင်းဆွေးနွေးမှုတွေမှာအပေးယူလုကောင်းလုပ်မယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြောကြားမှုနဲ့ပတ်သက်ပြီးတော့ကနေဒါနိုင်ငံသားရေးဝန်ကြီးဖရီလန်ကဒီအမှုကိုကန်တွေရမှာကနေဒါရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအတိုင်းသာဆောင်ရွက်သွားဖို့ဟာရည်ကြီးပြီးနိုင်ငံရေးရည်ရွယ်ချက်မျိုးနဲ့လုံမှမျိုးကိုဒီမိုကရေစီနိုင်ငံဖြစ်တဲ့ကနေဒါနဲ့အတူအမေရိကန်ကလည်းလုံမှမဟုတ်ဘူးလို့ယူဆကြောင်းတုံ့ပြန်ပြောကြားထားပါတယ်။တရုတ်ဘက်ကတော့လက်တုံ့ပြန်တဲ့အနေနဲ့ဒီသတင်းပတ်အတွင်းကနေဒါနိုင်ငံသားစီးပွားရေးသမားတဦးနဲ့တန်တမဟောင်းတဦးကိုဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
ပြည်တွင်းနိုင်ငံပဲရစ်မြို့တော်ကသတင်း၅ဘတ်မြောက်ဒီကနေ့အပတ်စဉ်ဆန္ဒပြပွဲမှာအဝါရောင်ဝတ်ဆန္ဒပြသူ85ဦးကိုရဲတွေကထိန်းသိမ်းလိုက်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေထက်ကတချို့ကိုအခုလိုထိန်းသိမ်းခဲ့တာဖြစ်ပေမဲ့ဘာကြောင့်ထိန်းသိမ်းလိုက်သလဲဆိုတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးပါဘူး။မြို့တော်ကရှောက်စေးလီစေးလမ်းမကြီးနားမှာအများစုကငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြပေမဲ့လည်းတချို့ဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်ပွားခဲ့တာပါ။အဓိကလမ်းမကြီးပေါ်တွားရောက်ဆန္ဒပြဖို့ကြိုးစားကြတဲ့အဲ့ဒီဆန္ဒပြသူတွေကိုရဲကမြိတ်ရုံပုံသုံးပြီးတော့ဖြိုခွင်းခဲ့ပါတယ်။ပြီးခဲ့တဲ့တဲ့မှာရုံးပရက်တွေကဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တတိညင်းငယ်ရှိကြဖို့ပြင်တဲ့တာဝန်ရှိသူတွေကဆက်တိုက်တတိပေးထားတာပါရှောင်းစေးလီစေးလမ်းမကြီးဘောကစတိုးဆန်တွေလည်းပိတ်ထားကြသလိုဆန်ပတင်းပေါက်တွေကိုလည်းဆန္ဒပြသူတွေဖျက်ဆီးမဲ့အရေးကကာကွယ်ဖို့တုံးထပ်ပြားတွေနဲ့ပိတ်ဆို့ကာရန်ထားကြပါတယ်ပဲရစ်မြို့တော်ဝိုင်းမှာတော့ရဲတပ်သား 8,000 နဲ့လူစုခွဲရမှာတုံးတဲ့ရေးပိုက်ကြီးတွေတင်ထားတဲ့အဓိကယုံနှိမ့်နေရကဆလီစီချတာတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆန္ဒပြပွဲမှာဆန္ဒပြသူအုပ်စုတွေကစတိုးဆန်တွေကိုဖျက်ဆီးဝင်ရောက်ပြီးပစ္စည်းတွေကိုလူယူခဲ့ကြသလိုရဲတို့နဲ့ထိတဲ့ရင်ဆိုင်တွေ့ပြီးလမ်းမတွေပေါ်မှာအကာအရံတွေကိုလည်းမီးတင်ရှို့ခဲ့ကြပါတယ်။ဆန္ဒပြသူတွေဟာပြည်내မှာမော်တော်ဆိုင်ကယ်စီးသူတွေလမ်းဆောက်လို့ရေးလုပ်သားတွေအနည်းငယ်ကအောင်မဖြစ်မနေဝတ်ဆင်ရတဲ့မိစုံရောင်ပါတဲ့ waistcoat တွေဝတ်ထားကြပြီးတော့ဆန္ဒပြပွဲကို yellow vest လို့ရှာမှုဆိုပြီးနာမည်ပေးထားပါတယ်။လောင်စာစီတွုံးမြင့်မှုနဲ့ကုန်စည်နှုံးတွေကြီးမားတဲ့အပေါ်မကျေနပ်ကြတဲ့အတွက်နိုဝင်ဘာလလည်းကစပြီးတော့ပြည်내နိုင်ငံသဝန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ဒီနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။သတင်းပတ်တင်တဲ့ချီနိုင်ငံရေးအရညင်းပွားမှုပြိပခါရရင်ဆိုင်နေရတဲ့သတိလင်္ကာဝန်ကြီးချုပ်ရာရုကနေနှုတ်ထွက်သွားပါပြီ။သတိလင်္ကာမှာနိုင်ငံရေးနဲ့စီးပွားရေးအရအချက်တဲတွေတိုးဖြစ်လာမှာကိုရှောင်ရှားဖို့မဟင်ဒါရာဂျာပက္ဆာဟာဒီကနေ့မှနှုတ်ထွက်စာတင်သွင်းတာပါ။သမရမတ်ရီပါလာစီရီစနာကဝန်ကြီးချုပ်ရနီဝီကမစင်ရာရုကနေထုတ်ပေးပြီးတော့ဒီနိုင်ငံရေးအရသဘောထားတင်မာတဲ့သမရဟာရာဂျာပက္ဆာကိုရာရုခန့်အပ်တဲ့အောက်တိုဘာ26ရက်နေ့ကနေစပြီးသတိလင်္ကာမှာနိုင်ငံရေးအရမငြိမ်သက်မှုတွေဖြစ်လာတာပါ။ဒါပေမဲ့လည်းဝီကမ်မစင်ဟာယာရုကနေနှုတ်ထွက်ဖို့ညှင်းဆန်ပြီးတော့ကိုလံဘိုဝန်ကြီးချုပ်ဆန်အိမ်မှာနေထိုင်ခဲ့တာပါ။ရာဂျာပက္ဆာဟာလွတ်တော်မှာသူ့ကိုဝန်ကြီးချုပ်ဖြစ်အယုံကြည်ရှိမှရှိမဲခွဲရမှာမအောင်မြင်ခဲ့သလိုသမရကလည်းပါလီမန်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်ခဲ့တာပါ။ဒါပေမဲ့လည်းတတိလင်္ကာတရားရုံးချုပ်ကဒီလို့ရဟာတရားမဝင်ကြောင်းဆုံးဖြတ်ပါတယ်။အခုခါမှာတော့လွတ်တော်က2019ခုနှစ်အတွက်အစိုးရသုံးစည်းကိုချမှတ်ပေးနိုင်သေးတာကြောင့်နိုင်ငံရဲ့ငွေကြေးဆိုင်ရာယုံကြည်မှုကနေအစဉ်ကနေရော့ကျသွားနိုင်ပွဲရှိနေပြီးတော့အကျွေးမပေးနိုင်တော့မယ့်အခြေအနေကိုလည်းဆက်ရောက်သွားပါတယ်ဝီကမ်မစင်ဟာဝန်ကြီးချုပ်ဖြစ်ပြန်ပြီးတော့ယာရုခန့်အပ်ခံရပွဲတော့ရှိနေပါတယ
်အိန္ဒိယနိုင်ငံတောင်ပိုင်းမှာဟိန္ဒူဘုရားကျောင်းတည်ဆောက်လို့ပြည်စည်းတဲ့အောင်ပွဲကျင်းပရမှာကျွေးတဲ့အစာအစိတ်တင်တဲ့ဆိုတဲ့တန်ရနဲ့လူဆက်တဦးတည်ဆောင်ခဲ့ရတဲ့အတွက်အိန္ဒိယရဲတွေကလူ3ဦးကိုဒီကနေ့ဖမ်းလိုက်ပါတယ်အဲ့ဒီပွဲကအစာစားမယ်ပြီးတော့လူ63ဦးတို့လည်းကာနာတကာပြည်နယ်ချာမာယာကနာဒေတာကဆေးရုံအတော်များများကိုရောက်လာကြတယ်လို့ရဲအရာရှိမူဆရာဖ်ကပြောပါတယ်။ပြည်နယ်မြို့တော်ဘင်္ဂလောရဲ့တောင်ပိုင်းမိုင်130အကွာမှာအခုလိုအစာစိတ်တင်မှုဖြစ်ပွားခဲ့တာပါ။ဟိန္ဒူဘုရားကျောင်းပွဲလာခဲ့ကြတဲ့သူတွေကျမ်းမာရေးကိုထိခိုက်စေနိုင်တဲ့မတန့်တဲ့ဟင်းနီဟင်းရွက်နဲ့ထမင်းတွေကိုတောက်ကြနေကစားခဲ့ကြတယ်လို့အဲ့ဒီအရာရှိကပြောပါတယ်။အဲ့ဒီအစာတွေစားပြီးတာနဲ့ချက်ချင်းပြို့အောင်ဖျောက်ပြီးတော့နိစ္စရာဆေးရုံတွေကိုရောက်လာကြတာပါ။ဆေးရုံတင်နေတဲ့လူ၈ဦးရဲ့အခြေအနေဆိုရင်ရတယ်လို့ရဲအရာရှိကပြောပါတယ်။ဟိန္ဒူဘုရားကျောင်းကတာဝန်ရှိသူ3ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးတော့အစာနမူနာကိုလည်းတက်ခွေခံကိုပြဖို့ထားတယ်လို့သူကပြောပါတယ်
။ Australia ဝန်ကြီးချုပ် Scott Morrison ကသူအစိုးရအနေနဲ့ဒီအနောက် Jerusalem ကို Israel မြို့တော်ဖြစ်တရားဝင်အတိအမှတ်ပြုလိုက်ကြောင်းဒီကနေ့ကြေညာပါတယ်။ဒါပေမဲ့လည်းပဲ Israel နဲ့ Palestine ကြားချင်းကြေးရေးသဘောတူညီချက်မရမချင်းတန်ရုံးကိုရွှေ့မှာမဟုတ်ဘူးလို့ပြောပါတယ်။ဒီတော့တွင်မှာတော့ကာကွယ်ရေးနဲ့ကုန်သွယ်ဆိုင်ရာယုံတွေကို Jerusalem မှာဖွင့်လှစ်သွားမှာဖြစ်ပြီးတော့တန်ရုံးအတွက်နေရာကောင်းကိုလည်းရှာဖွေသွားမှာပါ။ နိုင်ငံနှစ်နိုင်ငံအပြစ်ရက်တီသွားမဲ့အခြေအနေပေါ်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်နာသွားမှာဖြစ်ကြောင်းလည်းမော်ရီဆန်ကပြောပါရယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကဘာမှတုံ့ပြန်တာမျိုးတော့မရှိသေးပါဘူးအမေရိကန်ပြည်အောင်စုတန်ယုံကိုတယ်အဗီကနေပြီးတော့ဂျေရုဆလင်ကိုရှေ့ပြောင်းခဲ့ပြီးတဲ့နောက်ဩစတြေးလျကလည်းအခုလိုလိုက်လုံမှနဲ့ပတ်သက်ပြီးဒါဟာနိုင်ငံရေးအရာလူကြိုက်များအောင်ဆောင်ရွက်မှုဖြစ်ကြောင်းဩစတြေးလျနိုင်ငံသားတွေကမြင်ကြတာပါဒီကဲအော်တိုဘာလာတွင်ကျင်းပတဲ့ဂျူးများစုနေထိုင်တဲ့ဆစ်ဒနီနယ်မြေအတွက်ကြားပြရွေးကောက်ပွဲမှာအနိုင်ရဖို့အခုလိုဆောင်ရွက်တာဆိုပြီးတော့လေအကဲကတ်တွေကထောက်ပြကြပါရခင်ဗျာ
တရုတ်နိုင်ငံကစီးပွားရေးသမားစုဦးကိုယွမ်ဘီလျံတရားတမ်းမှုရှိတဲ့စင်ပွားစီးပွားရေးလုပ်ငန်းလိမ့်လဲလှုပ်ခိုင်းမှုအပြင်သူ့လှုပ်ရှားမှုကိုစုံစမ်းတဲ့ရဲတွေကိုစန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြဖို့စီစဉ်တဲ့အတွက်တရုတ်တရားရုံးတစ်ခုကထောင်ဒဏ်18နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဇန်ချီမင်းဟာအဖွဲ့ဝင်တွေများရှာနိုင်လေဝန်ဆောင်ခအဖြစ်အခကျင်းဝင်ရမယ်ဆိုတဲ့အကြောင်းမြင့်တင်ရေးစီးပွားရေးလုပ်ငန်းကိုလှုပ်ခိုင်းနေသူဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်သူနဲ့သူ့ကုမ္ပဏီကတခြားလူကိုဦးကိုတောက်ချာနဲ့ကတရားရုံးထုတ်ဆစ်ဆေးပြီးတော့အပြစ်ရှိကြောင်းဆုံးမြတ်ခဲ့တာပါဟူနန်ပြည်နယ်အလဲပိုင်းကရှောင်းပိုင်းဒေသရဲ့တရားရုံးကနေဇွမ်တင်မင်းကိုပြစ်ဒဏ်အဖြစ်ထောင်ဒဏ်18နှစ်နဲ့ဒဏ်ကြေးအဖြစ်ယွမ်တန်းတရားချမှတ်ခဲ့တာပါလူမှုကွန်ရက်ကိုအသုံးပြုပြီးတော့သူ့ရဲ့စီးပွားရေးလုပ်ငန်းမှာပါဝင်နေတဲ့လူပေါင်း600ထက်မနည်းပါဝင်တဲ့လက်မော်ထွက်ဆန္ဒပြမှုစီစဉ်ဆောင်ရွက်ခဲ့တဲ့အတွက်လည်းအခုလိုပြစ်ဒဏ်ချခဲ့တာဖြစ်တယ်လို့ CCTV ကနေတောက်ချာနဲ့ကကြေညာသွားပါတယ်
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်နက်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးမကြသေးခင်ကမှအစိုးရနဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပေမဲ့လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ AA နဲ့မြန်မာစစ်တပ်တို့ကြားရခိုင်ပြည်နယ်ဘူးတီတောင်နဲ့ပုံနှကျင်းမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူများနဲ့ချီရှိနေတယ်လို့တိုက်ပွဲဖြစ်ပွားရာဘူးတီတောင်မြို့နယ်ဥယျာဉ်သာကျေးရွာမှာလည်းစစ်တပ်ဘက်ကဝိုင်းပတ်ပြီးတော့ပိတ်ဆို့စစ်ဆေးမှုတွေလှုံ့ဆောင်နေတာကြောင့်ဒေသခံတွေအတော်လေးစိုးရိမ်နေရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့စိုက်ပွဲကြောင့်ဘူးတီတောင်နဲ့ပုံနှကျုံမြို့နယ်မှာစစ်ဘေးရှောင်ရွာသားတွေတိုးပွားနေတယ်လို့စိုက်ပွဲကာလအတွင်းလုံခြုံရေးစစ်ဆေးမှုတွေကြောင့်ဒေသခံရွာသားတွေစိုးရိမ်ကြောက်လန့်နေကြရပါတယ်တမရော်နဲ့ရခိုင်လက်နက်ကအေအေစပ်ဖွဲ့တို့စိုက်ပွဲကြောင့်ဘုံညုံမြို့နယ်ကစောပြားဒေသကျေးရွာကရွာသားတွေဟာမနေ့ကထိစစ်ဆောင်ဆုံးရကျော်အသက်တင်ပုံတန်းကျေးရွာကိုသိမ်းချောင်ရောက်ရှိလာတယ်လို့ဘုံညုံမြို့နယ်ပိုးရှိပြင်မဟာမိတ်လူမှုကွန်ရက်ရေးသင်းသာဝန်ရှိသူဦးငယ်ဦးမောင်ကပြောပါတယ်
စိုက်ပွဲဖြစ်နေတဲ့နေရာနဲ့သူတို့ပထမဆုံးပါဝင်ဆောင်ဆိုတဲ့နေရာနဲ့ကရှေ့ရင်ခရီးသွားစဉ်းစားမနေရဘူးလေတဲ့မြောက်လာကျနာနေကြည့်တယ်ကျတော့သူတို့ထွက်ပြရတာသူတို့ပါဝင်ဆောင်နဲ့ပြီးဘောင်နမအဲ့လိုအပေါ်မှာရော၃ရော၄ရောရှိတယ်အဲ့ဒီမှာခုံးဆင်းလာခင်ဗျာအခုပြင်မလို့ရောက်နေတာကပုံရတဲ့20တယောက
်ဒီစင်မှာပရမပတဲ့ကပုံညွှန်းမြွနဲ့ဆက်မှာစိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်နဲ့ကြီးကြီးတွေကြားရောက်နေတာကြောင့်ကြောင်ရုပ်ပြီးသိမ်းချောင်လာကြတာပါအဆက်တင်ပုံတန်းကြီးရွာကိုသိမ်းချောင်ရောက်ရှိနေတဲ့စစ်ဆောင်တွေရဲ့စာဝတ်နေထိုင်ရေးအခြေအနေကိုတော့ဥငယ်ဥမောင်ကအခုလိုဆက်ပြောပါတယ
်ငင်းဟာဒီမှာအင်ဂျင်မရှိဘူးဒီမှာတာဘက်တွေတာဘက်တွေအဘိုးတော်မြင်ရတယ်ကိုကျွန်တော်တို့မဟာမိတ်ကလင်းနေတဲ့ဘာဘာလူခေနောက်ပြီးတော့တခြားလူမျိုးရဲ့တင်းနေတာလည်းနင်းပါသူရတယ်ကို
တိုက်ပွဲဖြစ်နေစေဘူရီတောင်မြို့နယ်ကျေးရွာတချို့မှာလည်းကမရော်ဘက်ကဝိုင်းပပိတ်ဆို့စီစစ်မှုတွေလှုပ်ဆောင်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥအောင်ဆောင်ရွှေကပြောပါတယ်
မနေ့ကဆိုလို့ရှိရင်မိသားစုတဲ့တဲ့အမျက်ချစ်ကတော့လို့အဲဒီကျန်ကိုတော့အောင်စင်းဥယျံသာကြည့်ရမှာရောကိုဝိုင်းပြီးတော့အင်းချင်းကိုလူကိုဆစ်ဆစ်တယ်နောက်ပြီးတော့ဒီစစ်တော်ရင်ကလေးဖွင့်ပြရတယ်ဒီမားကြီးကလေးထုတ်တဲ့အထုပ်တွေကိုလေးဖြည့်ပြရတယ်ပေါ့နော်အဲ့လိုမျိုးချင်းချက်ပြီးတော့လုပ်တယ်အမျိုးသားတွေကိုအကုန်လုံးစာပြင်ကြောင်းကိုပေါ်ပြီးတော့အဲ့လိုမျိုးဆက်ချင်းလုပ်တယ်လုပ်တယ်အဲ့လိုလုပ်တော့လူတွေကကြောက်ပြီးတော့ပလေးတွေကိုလေးကြောက်လို့မလှည့်ရဘူးကျောင်းသားမတွေမလာရဘူးပေါ့နော်ဒါကြောင့်ကြောင်းပိတ်ထားရတယ်ဆိုတော့ဒါဒီဟာဒီနိုင်ငံသားများရဲ့မူလခွင့်ရေးပေါ့နော်နိုင်ငံသားများရဲ့လူလက်မှုနဲ့ဒီပုဂ္ဂိုလ်ဆိုင်ရာဥပဒေကိုလေးရှုဖော်ရရောက်တယ်ခင်ဗ
ျဘူရီတောင်မြို့နယ်စိုင်းတင်ချောင်းတစ်ဝိုက်သောတာကိုခြေပြုဝန်းစားရှာနေတဲ့မြို့မချောင်းပြင်ချောင်းရွှေတီစိုင်းတင်ဈေးရွာ900ခန့်ဟန်လဲက Torang Chanel Wabu, Longjo Mumishi Debian, Sawun Yakatuni Raja, Jiva Pianchibu, Sinsala Jao, Pidulot of Kusle, Uon Tongshuka, Sapio Ware.
Why a lot of Duru, your mother, Duru Sibare, Mana Duruga, Lalo Naza, Chipre, who told me the Kubino, one put the Kubima Yaka and the Chipre.
ဒီစစ်ပြည်နယ်နယ်စုအဲဒီရောဂါလူတွေနဲ့ချိုးဖို့ဆိုပြီးတော့အဲလိုမျိုးတိုင်းကိုလမ်းပြီးတော့ပြောလာတယ်ခင်ဗျာပြီးကြတဲ့အစီအစဉ်မှာဆက်တဲ့ရနေ့တုန်းကပူရီတောင်မြို့နယ်စိုင်းတင်ချောင်းတော်ဝိုင်မှာတမ်မတော်နဲ့ရခိုင်တမ်မတော်တို့ကြားတိုက်ပွဲကြောင့်ကံပြင်းကြီးရွာသားလျှက်90ခန့်ဟာနေရာကနေစီတောင်ကြီးရွာဘက်မှာတိတ်ချောင်းလာပြီးခဏိတိနေရာမပြန်နိုင်သေးပါဘူးလူဝင်ပါလက်ကုန် တိတ်ဆိတ်အခြေအနေကိုမသိရသေးဘူးလို့အေးအေးဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကပြောပါရယ်တဖက်မှာလည်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာစစ်တပ်ဘက်ကရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးသက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ပြီးတခဲနဲ့အတီးပြုတ်လိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွေချိုးဖောက်မှုတွေအသက်အိုးအိမ်ဆုံးရှုံးနေတာမှုတွေအတွက်တရားမ
ာမွတ်စလင်တွေကတောင်းဆိုပါရယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းနေရိုဟင်ညာမွတ်စလင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ရခိုင်မြောက်ပိုင်းကျမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းရိုဟင်ညာမွတ်စလင်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိမ်နင်းခဲ့မှုကိုဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုအဖြစ်ခေါ်ဆိုသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကတခဲနဲ့အတီးပြုတ်လိုက်ပါပြီ။ဒီဇင်ဘာလ13ရက်နေ့ကထောက်ခံမဲ394မဲကန့်ကွက်မဲတမဲနဲ့တခဲနဲ့ဆုံးဖြတ်ခင်းကြတာပါ။ရိုက်တာသတင်းတော်နှစ်ဦးအဖမ်းဆီးခံရတဲ့တစ်နှစ်ပြည့်ချိန်မှာပဲအခုလိုအမေရိကန်လွှတ်တော်ဘက်ကသူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အခုလိုမျိုးရိုဟင်ညာမွတ်စလင်အပေါ်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကတခဲနဲ့အတီးပြုတ်လိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေဘက်ကကြိုဆိုကြပါတယ်။လူအများပြားတည်ဆုံခဲ့ရတဲ့အထီးအကြမ်းဖက်တိုက်ခတ်မှုတွေအတွင်ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုတွေရဖို့ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ညာမွတ်စလင်တူဦးဖြစ်တဲ့ဦးမမောင်ကအခုလိုမျိုးအမေရိကန်လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုကြောင်းပြောပါတယ်
။ရိုဟင်ညာလူမျိုးတွေတပ်ဖြတ်ခံရတာကိုသူတို့အတူမဲကွဆုံးပေးလိုက်တာကိုကျွန်တော်အဓိကတပ်ဖြတ်ခံရတာကျွန်တော်ခန်းစားချပြီးကိုသူတို့ကနားလေပြီးတော့တပ်ဖြတ်မဲကွပြီးတော့ဆုံးပေးလိုက်တာဟာကိုကျွန်တော်ကဝန်သားပါတယ်ကျွန်တော်ရိုဟင်ညာဒုက္ခစစ်ပကအဲ့ဒါကိုချိုးဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံကအမေကကြေတော့တာလေအခုမြန်မာနိုင်ငံပြုတ်ပြန်ပြောင်းလဲနေမှာသူတို့ထုထက်လာတဲ့အချိန်မှာအမေရိကန်နိုင်ငံကဒီနုဆက်သူရာအောက်လွတ်ဆုံးပြလိုက်တာကိုဖုန်းရှောက်တဲ့ဝင်းနေစရာဘယ်လိုသူကပြောသွားတာရှိတယ်အတိတ်ကကျွန်တော်ကကိုတန်ကိုကြချုံတွေ့ကြတာကိုကျွန်တော်တီးတာပေါ့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကော်ပိုကိုလိုနီရတဲ့ဝင်းကလေးအခုလုံးကကျွန်တော်ထရမ်းနဲ့တမကိုလိုလာတာပါအ
ဲ့တော့ဒီလိုမျိုးပေါ်ပေါ့နော်ဒီခံစားခဲ့ရတဲ့နင်းနာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရအောင်ရောဘယ်လိုများဆောင်ရွက်ပေးစေချင်ပါလဲရှင
်ထရမ်းနဲ့တမရဖို့တော့ကျွန်တော်အတိတ်ကကျွန်တော်မြန်မာနိုင်ငံမှာကျွန်တော်ရဲ့နိုင်ငံသားအယုံကရရှိခဲ့တဲ့နိုင်ငံသားဖရဲနဲ့ချန်ခဲ့တဲ့ဟုတ်စားခဲ့တဲ့သမီးအားတပ်တက်ခရရမိသားစုဆရာဒီမှာချန်ခဲ့တဲ့မိသားစုတွေရရှိတယ်မိသားစုတပ်စုမှာဥပမာလိုအယောက်ဆယ်ငါးယောက်လို့ရှိတယ်ဆိုလို့ဆိုရင်ဆယ်ငါးယောက်မှာဆယ်လက်ရုပ်ဆုံးသွားတဲ့ဒီမှာတယောက်ပဲချန်တယ်အဲ့လိုမျိုးတွေမိသားစုတွေဒီမှာရှိတယ်သူတို့ကသရမြတ်တောင်းသူတို့မြန်မာအစိုးရကိုသူတို့ချန်အောင်အရေးယူဖိနိုင်မယ်လို့သူတို့ကတောက်ပါတယ်ဒါနဲ့တော့တယောက်ချန်တဲ့မိသားစုတွေရရှိတယ်တယောက်လည်းမချန်တဲ့ဆိုမိသားစုလည်းပါတယ်သူတို့ရမျိုးဟုတ်ပါဆွေမျိုးတွေပါလေချန်ခဲ့တာလေရှိကြီးတွေအဲ့လိုမျိုးတွေမိသားစုတွေကကျွန်တော်ဒီဖက်မှာရှိတဲ့လူတွေကသူတို့တရမျက်ထောင်သူတို့အဲ့ဒီဟာဆောရဖိနိုင်မယ်လို့သူတို့ကမျိုးလုံးနေတာပေါ့
အခုလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလို့နေရစေရခိုင်ကျမ်းဖတ်တိုက်ခိုက်မှုတွေအတွင်းမိသားစုဝင်အများအပြားသေဆုံးခဲ့ရတဲ့ကြံရည်သူမွတ်စလင်မိသားစုတွေအတွက်တရားမျှတမှုတွေရစေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥယီဆလန်ကလည်းအခုလိုပြောပါတယ
်အမေရိကန်နိုင်ငံအောက်လွတ်တွေကဖွန်ဂျလိုက်တဲ့ဂျနဆိုင်းလို့ခေါ်တဲ့လူမျိုးစုံတစ်ခုရဲ့လေရေးစစ်စာပေါ်ကျွန်တော်အဲစစ်လက်ကပါတယ်ကျွန်တော်ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒေါက်တာဆေဖီမှာကျွန်တော်ကစုစုပါတယ် အဆူလိုက်အကျုံလိုက်ရခိုင်ပြည်နယ်မြပိုင်းဒေသမှာစီအဆူလိုက်အကျုံလိုက်ကျွန်တော်တက်ပြက်ခင်တကူလို့ပြမစီအောက်ကလာဖောင်းဖေးရနေမီးကြီးပွားသမီးမှာစီလူပေါင်း1900လောက်တက်ပြက်ခင်ရတာကိုအဘိုးကြီးမြမအစီအပါကဘာတကူမှာဆောင်ရတာစစ်စစ်တာဆိုတော့မရှိသေးဘူးအဲ့တော့အမေရိကန်အစီအအနေနဲ့အမေရိကန်လက်တော်အနေနဲ့ဒီလိုဆွန့်ပြချဆမ်းမရပေါ့ကျွန်တော်ကကျွန်တော်လက်ခံပါတယ်ဘုံယူပါတယ်ကျွန်တော်က welcome ပဲ
ဒါနဲ့ပတ်သက်ပြီးတော့ဖော်ပြတဲ့သတင်းသမားတွေပုံမှန်လည်းဒီလိုရေးယူမှုတွေလည်းရှိတဲ့ပုံမှန်ဆိုရင်မိတယ်ဆိုတာပြောတော့အဲ့ဒီပုံမှန်ရောကိုယ်အစ္စလာမ်ဘယ်လိုမြင်မိပါလဲရှင
်ကျွန်တော်သတင်းသမားတွေလွှင့်မြောက်လာဖို့အတွက်ကျွန်တော်ကအနေတိုင်းကျွန်တော်ကတောင်းဆိုချင်ပါတယ်နိုင်ငံတကာကိုတလကောင်းမမအစိုးရကိုတလကောင်းဒါအမင်းတရားကိုကောင်းတော့နေပုံကိုယ်တွေပါအာအင်းဒီဂျစ်ဆန်နဲ့ရှင်ကိုယ်အလုံးနဲ့ကိုကြိုးဆိုးတော့ဘာအချိမရှိဘူးသူကအမေအတော့ကိုဖောက်တော့အော်ပြေတော့အစီအပါကလက်ကစီစီရမယ်အဖမှာသူတို့ကအရေးယူလိုက်တာဟာအမတန်အားမပါတဲ့ကျွန်တော်ဒုက္ခစီစီရကျွန်တော်လည်းမသိဘူး။အမှန်တရားကိုသူတို့ကပေါ်ထုတ်တာဒါပေမဲ့ဒီလိုသတင်းသမားတွေကကိုယ်ကလည်းနဲ့ခုချက်ဆုံးတော့ရိုက်တာသတင်းတော်တွေကပေါ်ထုတ်ပြီးတဲ့ကိစ္စတခုကိုရောင်းရမယ်သူတို့ကအရေးယူလိုက်တာထုတ်ဆက်ကြည့်ရအောင်တယ်ရုပ်ရပါကျွန်တော်ကဒါကိုတော့ထုတ်ဆက်တယ်အဲ့ဒီဒရင်းသမားတွေကိုအမြန်ဆုံးလို့ပြောအပ်တဲ့ကျွန်တော်ကတောက်ဖြစ်ကြည့်ပါလ
ေရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်ဆက်မှုတွေကိုဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးသက်ဖြတ်မှုဖြစ်သတ်မှတ်ဖို့အမေရိကန်ရဲ့အောက်လွှတ်တော်ရဲ့ဆုံးဖြတ်မှုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအစွမ်းကိုကြိုးပမ်းနေချိန်မှာမတိကျိုးကျွံပြုမှုဖြစ်ပြောဆိုပြီးတော့တကယ်လို့များလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုရင်တော့အရေးယူနိုင်မှုစုံစမ်းစစ်ဆေးမှုကော်မရှင်ကိုအတိပေးတိုင်ကြားကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။မြန်မာတခွင်အစီအစဉ်မှာနားဆင်ကြရမှာကတော့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေကိုပညာသင်ကြားခွင့်အပိုင်းမှာအားလုံးအကျုံးဝင်ပညာရေးစနစ်နဲ့စတင်ကြားခွင့်ကိုအစိုးရကအတိအမှတ်ပြုထားပေမဲ့လို့မတန်ဆွမ်းကျောင်းသားတွေတွားရေးလာရေးအဆအဆအဆင်ပြေစေဖို့အခြေခံအဆောက်အအုံမွမ်းမံမှုတွေနဲ့ဤပညာလိုအပ်ချက်တွေရှိနေတာပါမတန်ဆွမ်းသူတွေအနေနဲ့ပညာသင်ကြားခွင့်အခက်အခဲကြုံနေရတာကြောင့်အဲ့ဒီကနေတဆင့်အလုတ်ကိုင်ခွင်လန်းပိုင်းမှာလည်းအင်မတန်ရှားပါနေစေဖြစ်ပါတယ်သူတို့အပေါ်ကိုယုံကြည်မှုရအောင်ကလည်းအတော်လေးကိုလှုပ်ယူကြရအောင်မှာဖြစ်ပါတယ်နိုင်ငံတော်အနေနဲ့ဘလို့များကူညီနိုင်တယ်လဲဆိုတဲ့အကြောင်းကိုတော့မြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာတော့မတန်ဆန်းဥယျာဉ်ဟာ23သိန်းကျော်ရှိနေပြီး10သိန်းကျော်ကတော့အမြင့်အာယုံမတန်ဆန်းတဲ့တွေဖြစ်နေပါတယ်အခုချိန်မှာတော့မတန်ဆွမ်းတွေအတွက်ပညာသင်ကြားခွင့်နဲ့အလုတ်ကင်ခွဲလာဟာအရင်ကထက်တိုးတက်လာပြီးပြည်သူတွေရဲ့ပူးပေါင်းပါဝင်လာမှုတွေကလည်းတိုးတက်လာတဲ့ဆိုပြီးမတန်ဆွမ်းတချို့ကပြောဆိုနေကြပါတယ်။အဲဒီလိုတိုးတက်မှုတွေရှိလာပေမဲ့ပညာသင်ကြားခွင့်နဲ့အလုတ်ကင်ခွဲလန်းတွေတွားလာရေးကိစ္စတွေမှာတော့စိန်ခေါ်မှုတွေကရှိနေသေးပါ။အခုချိန်မှာတော့ပညာသင်ကြားခွင့်အပိုင်းမှာအားလုံးကျုံ့ဝင်ပညာရေးစနစ်နဲ့စာသင်ကြားခွင့်အတွက်အစိုးရကအသိအမှတ်ပြုထားပေမဲ့သူတို့ရဲ့အဆင်ပြေစေနိုင်တဲ့အခြေခံအဆောက်အုံတွေနည်းပညာတွေနဲ့တခြားလိုအပ်ချက်တွေကတော့ရှိနေတော့မှာအဲ့ဒီကြောင့်ကိုတော့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့ရဲ့စီမံကိန်းတာဝန်ခံဒေါ်အေးတင်ဆောင်မောင်ကအခုလိုပြောပြပါတယ်
။လက်ရှိမြန်မာနိုင်ငံမှာမတန်ဆွမ်းသူတွေရဲ့ပညာရေးဆိုလို့ရှိရင်ဟိုးအရင်တွေလောက်ကတော့မစိုးတော့ဘူးပေါ့နော်။ဒါပေမဲ့ခုတတိတော့အမတို့ရှိမှစိန်ခေါ်မှုတွေအခက်အခဲရှိနေသေးတယ်။ဘယ်လိုဟာမျိုးလဲဆိုရင်အခုတော်တော်လေးတော့ဒီပြောင်းလဲမှုတွေရှိလာပြီမဲ့လည်းအခုတတိကဘာလဲဆိုတော့အဓိကအခြေခံအစာအုပ်တွေမပြောင်းနိုင်သေးဘူးပေါ့နော်။အဘိနိစနစ်တင်ပြောင်းနိုင်တယ်ကိုတိတ်လေးပိုင်းတင်ပြောင်းနိုင်တဲ့အခါကျတော့မတန်ဆန်းနေကိုအเจ้าနေကလက်ခံတယ်လို့ပြောတော့ညာလဲပဲနည်းနည်းအခက်ခဲတွေတော့ရှိပါသေးတယ်။ဘာလို့လဲဆိုတော့တကယ်တမ်းမတန်ဆန်းသူတယောက်ကြောင့်တတ်ဖို့ဆိုအဲသူတို့အတွက်ဤပညာတွေအများကြီးလုံနေပါသေးတယ်။ဥပမာဒီဝီချဲသမားတို့လို့ဆိုရင်အခြေခံအစားအုပ်မှသူတို့တက်လို့မရတဲ့အတွက်ကြောင့်မလို့သူတို့အတွက်ပညာရေးမှာတော့အနည်းငယ်တော့အားနည်းမှုရှိနေပါသေးတယ်ဆိုတ
ော့အဲဒီလိုမတန်ဆန်းနေအတွက်ပညာသင်ကြားခွင့်ပိုင်းမှာအခက်ခဲတွေရှိနေတဲ့အပြင်လောက်ကိုင်းခွန်လန်းပိုင်းမှာဆိုရင်လည်းစိန်ခေါ်မှုတွေကရှိနေတော့ပဲဖြစ်ပါတယ်။ဒါကြောင့်မတန်ဆွမ်းနေတဲ့လောက်ကိုင်းခွန်လန်းမှာအခုလက်ရှိဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာကိုတော့မတန်ဆွမ်းရေးဆောင်ရွက်နေတဲ့ချွေမင်းသားဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးမြတ်သူဝင်းကအခုလိုပြောပြပါဗါတယ်
။အလောက်ကိုင်းခွန်လန်းကအရင်တော့ကာလာတွေထက်တော့ပိုပြီးတော့ကောင်းလာတဲ့ရောင်တော့ရှိတယ်ဟဲ့ကောင်းလာတဲ့ရောင်ကောင်းလာတဲ့ရောင်ရှိတယ်တိုးတော်လည်းပဲခုချိန်ကြီးကျွန်တော်စိန်ခေါ်မှုရှိသေးတယ်။မတန်ဆွမ်းနေကိုယ်တိုင်ဘက်ကလည်းကျွန်တော်တို့မှာအည်သွေးတွေနေတာကျွန်တော်ဝန်ခံတယ် Jero be aji dwe pi mi de matan zan ni toro sha pa de ta jero wen khan ne. Aji dwe nei pa de matan zan ni ba lu mya de le so pinya yi de atat pinya de jwon tin jaw khat de atat pinya le jwon lu ma tin jaw chin ni ma pe hu. Jwon matan zan lu pyo daw mo jwon matan zan ni ma nyet mu ya. Jwon lu di le khe tu daw ma hoh hu. Daw jwon lu matan zan ni shot daw lu ma ya hu khe tu daw ma hoh hu. Ta jwon lu ma chu sa pai ngwon le la pai ngwon tin yu pai ngwon le lan mi ya shi nai mu. ဆက်ဆက်ပဲမဖြစ်ဘူးအဲ့ကဘာကြောအည်သွေးနိုင်ပါတဲ့မတန်ဆွမ်းများရတော့လက်ခံတယ်တူတော်လောက်ရီကိုင်ရှိတော့အည်သွေးရှိတယ်မတန်ဆွမ်းနေအတွက်ရောဘာဖြစ်လို့အခုချိန်ထိအလောက်ကိုင်ခွန်းနဲ့အခက်ကျွန်တော်ရင်ဆိုင်နေရသေးတယ်ခက်ခဲဒါကြောင့်စဉ်းစားလို့လို့တယ်မင်းတို့မတန်ဆွမ်းနေညံ့လို့ပါဆိုတာကိုကျွန်တော်မငြင်းဘူးမတန်ဆွမ်းနိုင်တော့မငြင်းဘူးမငြင်းဘူးဒါပေမဲ့လောက်ရီကိုင်နဲ့ mewarari. Mewarari sudah kama. Tidak kama le mewarari mesti. Betulnya mu cangju biro. Lagi kena menyebut yau sejauh ubi berpare. Tidak lebih jauh tidak jauh sahaja ni. Tidak kama le mewarari mesti dulu. Kuna orang reasonable accommodation. Betulnya itu utuh. Umat jangan yang kurang ni berpada pada. Kuih cedah mati atau sembilan mu. No reasonable accommodation. Betulnya itu utuh sembilan. Tentu dia pada ni ada tanya, jangan mesiu. Tuan itu juga, kami yang aneh itu dia yau lama, tu jangan perlu tahu ni pemilai. Tu alolol ni, jangan perlu tanti pemilai sura. Reasonable accommodation jangan mesiu. Tadi jangan sengkau muri pula. Tuan itu juga, lalu siapa jangan macam mana kurang. Na umur pe, jangan jemur itu sahul lor.
Tapi, hari lo lakukan kena bayar sura no. Lakshmi ni betul soni bagawa, jangan jemu ane ni dia suwi. Memang yang betul soni tu nyasi sah poye. Si mana tahun yang tu itu sama ngah kulup jawab dia.
Betul soni ni lakukan kini ya, cemaru di ubre le maro kajas seni mesia usah le pavi daba. Tapi ni ubre maro tu, jaga ino ruku muda komedian itu mempunyai mesuri ha pavi bi bono. So lalu saya orang yang itu teacher betul mati tu, tu dolly aku lengan sini ka, di betul soalnya betul de awareness itu dolly, tu cipi ni mianlah, aku betul soalnya tu ramai mian lakukan aja barai, umat soalnya di blue ocean tu, blue ocean soalnya dah maru buat operator system, mana soalnya telefon tu ari soalnya kan aja re, now design tu, satu pun mana, bahani, now di hotel ni malay tu dolly tu kan aja barai, tu dolly ni lalu yang ni sama, kau yang betul soalnya mian re. Nyai mata soan ni, miayu mata soan, lalu jadi dua dolin ni ni dia, kan? So terus garau di, mungkin nyai bayi saya lepas, mungkin saya mu ane ni dia lepas, nanti kalau terus yang jimu ane ni dia lepas, okay. Tapi lalu sebab di, umat miayu mata soan jadi terus saja mada, bama di lalu nai boh mulai hulu tenet itu jamu miayu mata soan ni lalu apa yang lalu, kan? Jadi lalu ya bu. แค่เข้าใจบ้างแค่มุ่งชี้นี่นะยังไม่ได้สนใจอะไรนี่เป็นยังไปมาตัวรู้ไปมุ่งไปในมุมนี้อันนี้นี่เดี๋ยวก่อนนะยังไม่ได้สนใจเลยเราอยากเรียนอะไรหรอชีวะอุมาโคจรก็ตัวรู้ที่แต่ชีเราต้องมาลุ่มอยู่ก่อนนะส่วนลุ่มอยู่นี่เราจะชาติแล้วมุ่งเนี่ยไปตัวเราดีตัวเราไหนน่าเรียนชีวะส่วนถ้าเราเนี่ยพักโก้เปลี่ยนไปแล้วที่ไม่ได้สนใจอยู่เลยมาที่บ้านก็ที่เชียงเปลี่ยนไปแล้วตัวรู้ก็เลยใส่ใจความเห็นเปลี่ยนไปหมดแล้วตัวรู ပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာတော့မတန်ဆန်းဥယျာဉ်ဟာ23လိမ့်တော်ရှိရမှာဘွဲ့ရပညာတတ်ဟာ200ခန့်လုံးနေပါလားရှိနေပါတယ်မတန်ဆွမ်းမှုတွေမှာတော့အကြောင်းအယုံမတန်ဆွမ်းအမြင်အယုံမတန်ဆွမ်းကိုယ်နဲ့အင်္ဂါမတန်ဆွမ်းနဲ့ညာရင်မတန်ဆွမ်းသူဆိုပြီးအမျိုးအစား၄မျိုးသတ်မှတ်ထားပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာပါ
မတခွေအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ14ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာယူဝက်မှာတော့လှိုင်းဒိုမီတာ25 kHz 15453ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 933ကနေလှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။စနေညဓာတ်ရိုက်လီလိုက်အစီအစဉ်ကကြိုဆိုပါရစေ။ဒီတစ်ပတ်မှာတော့ကျမတို့ကြော်ညာထားသလိုပဲဒီ Twitter အမှုဆောင်ရာရှိချုပ်မြန်မာနိုင်ငံကိုလာရောက်သွားပြီးတော့သူကတရားထိုင်သွားအဲ့တော့သူ့ရဲ့တရားထိုင်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူ Twitter ပေါ်မှာသူရေးချင်တဲ့အကြောင်းလေးတွေကိုသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးပြီးတော့တင်ခဲ့တာကိုနိုင်ငံတကာဝိုင်းပြီးတော့ဝေဖန်ကြတာဒါမှန်ပေါ့လေသူကလည်းအဲ့လိုရေးတဲ့မသိအဓိကတော့ရေးတယ်ဆိုတာမြန်မာနိုင်ငံရဲ့ဟိုဗုဒ္ဓဘာသာဟိုကျင့်ကြံမှုကိုရေးတာမဟုတ်ဘဲနဲ့အဲ့လိုမျိုးဟိုလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်တယ်ဆိုပြီးဝေဖန်ခံရတဲ့နိုင်ငံတစ်ခုကိုတွားပြီးတော့ဟိုသူ့ရဲ့ခီးစဉ်ကိုဟိုသူ့ရဲ့ခီးစဉ်အပေါ်မှာသူအကောင်းမြင်ပြီးတော့ရေးတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာမှန်သလားဒါမှမဟုတ်သူရေးတာရောရေးတင်လားတခြားချက်လက်တွေအခြေအနေရရကိုသုံးသပ်ပြီးတော့မှရေးတင်လားဆိုတဲ့ကိစ္စကိုဆွေးနွေးမှဖြစ်ပါတယ်ရှင်ဟိုတော်ရရှင်နေစီကလည်းတော်တော်လေးစိတ်ဆိုးမှန်ဆိုးရေးလာကြတဲ့စာတွေရရှိပါတယ်အဓိကကတော့တော်ရရှင်နေအနေနဲ့ဒီမြန်မာနိုင်ငံကဒီဗုဒ္ဓဘာသာနောက်ပြီးတော့သူဝိပဿနာတရားအထောက်တာဒါတွေအားလုံးကိုဟိုဝိုင်းပြီးတော့ဟိုအပြစ်ပြောနေကြတယ်လို့ထင်မှန်ရပါတယ်တော်ရရှင်နေကအဲ့တော့ပထမဦးဆုံးသောရရှင်တယောက်ရဲ့စာကိုဥပမာဖတ်ပြခြင်းပါလေရှင်သူကဒီခွန်ဝေးခိုဆိုတဲ့သောရရှင်ရေးထားတာပါသူဘလို့မျိုးထင်နေတယ်လဲဆိုတာဒီစာမှာတွေ့နိုင်ပါတယ် VOY ဝိုင်းတော်သားတွေဗုဒ္ဓဘာသာထွန်းကားတဲ့မြန်မာပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့အလန်းဝေးတယ် Twitter CEO ကိုကြတော့ဗုဒ္ဓဘာသာမထွန်းကားတဲ့အတိုင်းပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့နီးကပ်မှုရှိတယ်ဒီတော့ VOY ဝိုင်းတော်သားတွေဒေဝဒန်းနဲ့တူပါတယ်လို့ရေးလာပါတယ်သူကပြဿနာဖြစ်တာကရခိုင်ပြည်နယ်ကဒေသတချို့အဲ့တော့တနိုင်ငံလုံးမငြင်းငြင်းတရားတနိုင်ငံလုံးရိုဟင်ဂျာတွေကိုလူမျိုးထုံးတက်ဖြတ်တရားတနိုင်ငံလုံးကိုဝလုံးရှင်နဲ့တင်းကျူပြောဆိုရေးသားနေတာသတင်းသမားပီတာပါရဲ့လားသတင်းလားအတင်းလား Twitter CEO ကိုတွားနေတာသူရဲ့ကိုပိုင်အားလက်ချင်ခီးတစ်ခုဖြစ်ပါတယ်သူရဲ့ကုမ္ပဏီကရိုဟင်ဂျာကိစ္စကိုဆေးလွတ်တာမဟုတ်ပါဒီရိုဟင်ဂျာကိစ္စကိုမရမကအတင်းဆွဲဆက်ပြီးတော့ထည့်နေပါတယ်။မြန်မာပြည်မှာမွေးပြီးတော့မြန်မာပြည်အိုးမဲပြန်တုပ်ယုံနေမကမစင်မှာတုပ်နေပါတယ်လို့ရေးထားပါတယ်။ဟုတ်ကဲ့။ဒါကြောင့်မဲကျွန်မကတော့ပြောသွားသလိုပဲဟိုဒီအခုဆွေးနွေးဖို့တယ်လီဖုန်းနံပါတ်ပို့ထားတဲ့သောရရှင်နဲ့လည်းရှင်းရှင်းလင်းလင်းသိရအောင်ပါ။ကျွန်မတို့ဆွေးနွေးမယ့်အကြောင်းအရာကဒီလူမှုကွန်ရက်ဒါမှမဟုတ်လည်းအပြင်လောကမှာဩဇာကြီးမားအရှင်ယောဟာကြီးမားရဲ့လူတစ်ယောက်ကသူလွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ဆိုတဲ့ဟာကိုအပြည့်အဝအသုံးချပြီးတော့ရေးသားတင်သလား။ဒါမှမဟုတ်အချင်းနဲ့အရရက်ကိုသုံးပြီးတော့သူရဲ့စာကိုရေးတင်လားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ကျမတို့ဒီနေ့ဆွေးနွေးပွဲမှာပါဝင်ပြီးတော့ပြန်နိုင်ဆွေးနွေးမဲ့သူနှစ်ယောက်ကိုဖိတ်ထားပါတယ်ရှင်။ဒါကတော့မြန်မာနိုင်ငံကကိုမြတ်သူသူကအွန်လိုင်းပေါ်ကသတင်းတူတွေကိုစောင့်ကြည့်ပြီးတော့လေးလာနေတဲ့သူဖြစ်ပါတယ်။ကိုမြတ်သူမင်္ဂလာပါ။ဟု
တ်ကဲ့မင်္ဂလာပါမ
။ဟုတ်ကဲ့။နောက်ပြီးတော့နောက်တစ်ယောက်ကတော့ဒီ American ပြည်သားစု Washington DC မှာအခြေစိုက်တဲ့စာရေးဆရာမမင်းငိမ့်ဖြစ်ပါတယ်။မမင်းငိမ့်ညာမင်္ဂလာပါရှင
်။မင်္ဂလာပါသမီး
။ဟုတ်ကဲ့။ဆိုတော့ဒီဆွေးနွေးရဲ့ line နှစ်ယောက် line ပေါ်မှာရောက်နေပြီဆိုတော့ကျမတို့ဆွေးနွေးမယ့်အကြောင်းအရာကိုပဲသူတို့သဘောထားလေးတွေဟိုမေးချင်ပါတယ်အဓိကကတော့ခုနကျမပြောသွားတဲ့ Twitter CEO သူမြန်မာနိုင်ငံခီးစဉ်သူရဲ့ personal ခီးစဉ်မှာသူရဲ့ကိုယ်ပိုင်အားလက်ချင်သူရဲ့မွေးနေ့အတွက်အမှတ်တရသွားတဲ့ခီးစဉ်ဖြစ်ပါတယ်အဲ့ဒါကိစ္စနဲ့ပတ်သက်ပြီးတော့သူတရားထိုင်တဲ့အကြောင်းသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးပါတယ်နိုင်ငံတကာကတော့ဟိုဒီလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့မြန်မာနိုင်ငံကိုတွားပြီးတော့ဟိုမြန်မာနိုင်ငံကိုမြင့်တင်ပေးရကျောက်လို့ဆိုပြီးတော့ဝေဖန်တာပါအဲ့တော့ Twitter CEO ကိုရေးတင်မတင်ကိုမျက်သူဘယ်လိုထင်ပါလဲရှင
့်ဟုတ်ကဲ့မကျွန်တော်သူ့ရဲ့ဒီသူရေးတဲ့ဟာကိုကျွန်တော်ဖတ်ကြည့်တော့ဖတ်ကြည့်ရတဲ့အထက်မှာဒီတရားထိုင်တာဆိုတာထက်သူတရားသွားထိုင်တာကိုလူတွေဝေဖန်နေဆိုတော့သူရေးတဲ့ကုတ်တစ်ခုကိုအဓိကလူတွေကပုံပြီးတော့ ဝေဖန်ကြတာဗျ။အဲ့ညာဟိုဘာလို့ဆိုမြန်မာကျွန်တော်မြန်မာပြည်သူတွေကစိတ်ကိုပျော်ရွှင်နေကြတယ်။ဟိုမြန်မာပြည်ဟာစိတ်ကိုလှပတဲ့နိုင်ငံပဲ။ဒီနိုင်ငံကိုသွားလည်ကြပါဆိုပြီးပြောတဲ့စကားအပေါ်မှာလူတွေကအဓိကဝေဖန်ကြတာဖြစ်တယ်ကြ။ဒီစကားအပေါ်မှာဝေဖန်တာဖြစ်တယ်။ဘာလို့လဲဆိုတော့မြန်မာပြည်သူတွေစိတ်ကိုပျော်ရွှင်နေကြတယ်လို့သူကြည့်လိုက်တဲ့ဟာပေါ်မှာလူတွေကဒီမြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသူ့အနေနဲ့ဟိုစိုးရွားတဲ့ဖြစ်တဲ့မျိုးကိုမျက်ကွယ်ချုပ်ချုပ်ကြည့်ပြီးတော့သူသက်သက်တူရင်းသူ့မျိုးအမြင်တော့အပေါ်ရအပိုင်းနေပဲပြောတယ်ဆိုပြီးတော့လက်လွတ်တယ်ရေးသားတယ်သူဝေဖန်ကြတာဗျဒီမြန်မာပြန်ဆင်းလာရင်ရခိုင်ရေးစတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံမှာလည်းချီကချင်းနဲ့ချမ်းမြောက်မှာလည်းဒီတိုက်ပွဲတွေချက်ပွားနေတာရှိတယ်လူတွေတိတ်ငြိမ်ရှိပြီးတော့ဒုက္ခဒစ်ကန်ဒီမှာရှိနေတယ်။ဥပ္ပိအင်းရထွက်ပြေးနေရတာရှိတယ်။အခုကျွန်တော်ကရင်ပြည်နယ်မှာလည်းဒီတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့လူတွေရှိတယ်။တချို့ဆိုအိမ်ပုတ်နေရကမပြေနိုင်သေးဘူး။ဆိုတော့ကျွန်တော်တို့ဒီမှာကစိတ်ကိုပျော်ရွှင်နေကြတယ်။ဟိုစိတ်ကိုလှပတယ်ဆိုရဲဟိုသူ့တကားကတော့တော်တော်ဟိုငြင်းပွားစရာဖြစ်နေတာ။အဓိကကတော့ဒီမှာဒုက္ခရောက်နေတဲ့လူကစိတ်နဲ့တမ်းနဲ့ချီရှိနေတယ်။ဒီအချိန်ဒီပေါ်ဝေဖန်ကြပါလို့ကျွန်တော်တို့နားလည်ပါတယ်ဗျ။
ဟုတ်ကဲ့ဟိုသူဒုတိယတစ်ခေါက်နောက်ပိုင်းမှာပြန်ပြီးတော့ဟိုဖြည့်ရှင်းထားတဲ့အဲ့ဒီဟာတွေထွက်ပြီးတော့၃ရက်လောက်မှဖြည့်ရှင်းထားတဲ့ဟိုအကြောင်းအရာလေးလည်းရှိပါသေးတယ်ကျွန်တော်တို့အဲ့ဒီအကြောင်းကိုဆက်ပြီးတော့နောက်ပိုင်းမှာပြောပြပေးပါမယ်ဆိုတော့မမေငယ်ရောဒီ Twitter CEO ကိုသူရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူ Face ဒီ Twitter လူမှုကွန်ရက်ပေါ်မှာရေးခဲ့တာကိစ္စကိုဘယ်လိုမြင်ပါလဲရှင်သူရဲ့ခံစားချက်အတိုင်းသူအဲ့လိုမြင်နေပေါ့လေမြန်မာနိုင်ငံသူတွားတွေ့ခဲ့တဲ့လူတစုသူ့ကိုအကောင်းဆုံး treat လုပ်လိုက်တဲ့အဲ့ဒါမျိုးကိုသူပျော်ရွှင်ကောင်းတယ်ဆိုပြီးမြင်ပြီးတော့သူအဲ့ဒီအရှိကိုဒီတိုင်းပထမစာမှာရေးခဲ့တဲ့ကိစ္စဝေဖန်ခံရတာအမအနေနဲ့ဒီအဲသူဒီ check dossier ရေးတင်လားမရေးတင်လားဘယ်လိုထင်ပါလဲ
အာကျွန်မစိတ်ထင်တော့လေသူကသူ့ရဲ့ Twitter page မှာရေးတာကသောင်းပါလို့ရေးတာတော့မဟုတ်ဘူးပေါ့နော်သူ့ရဲ့ခံစားချက်ကိုလည်းသူကမျှဝေတဲ့ပုံစံနဲ့ရေးတာဆိုတော့သူခံစားရတဲ့အတိုင်းရေးတယ်လို့ကျွန်မကမြင်တယ်သူ့ရဲ့ဒါကိုယ်ပိုင်လွတ်လပ်ခွင့်ပေါ့လေဒါပေမဲ့ကျွန်မအနေနဲ့ကျတော့ပြန်ပြီးတော့စဉ်းစားရင်ကျွန်မရဲ့ Facebook page မှာတည်ရင်တောင်မှကျွန်မဒီစာရေးဆရာဖြစ်နေတယ်ဆိုရင်ငါဒီ message ကိုငါ share လုပ်ချင်တယ်ငါဒီတင်းကိုပေးချင်တယ်ဆိုရင်ဒီဥစ္စာဟာအားလုံးကိုခြုံငုံတဲ့အတွေ့ခေါ်ဖြစ်ရလားအယူဆဖြစ်ရလားဆိုတော့ရှင်းလာမှာပေါ့နော်ခုနကကိုမြတ်တို့အတခြားအခြေအနေတွေလည်းရှိနေတယ်ဆိုတော့သူဟာ CEO တယောက်အနေနဲ့ DP ဖြစ်ရမယ်ပေါ့ဆိုတော့ရေးရင်တော့ချင့်ခင်ရမယ်လို့ထင်တယ်ဒါပေမဲ့တစ်ဖက်ကကြည့်တော့လေသူဒီခံစားချက်ကိုသူရလာတယ်သူရဲ့ဝိပဿနာနဲ့ပတ်သက်တဲ့ခံစားချက်ကိုသူရလာတဲ့အချိန်မှာသူကဒီဥစ္စာကိုသူဟိုမျှဝေခြင်းနဲ့เนาะသူရဲ့ခံစားချက်ကိုမျှဝေခြင်းနဲ့အခါမှာသူကဒါကိုရေးမိရေးလိုက်တယ်ပေါ့အဲ့လိုရေးလိုက်တဲ့အခါမှာလေသူကပြောကြားကောင်းတယ်ဆိုတော့ဒီအမြင်လေးသူရဲ့ပတ်ဝန်းကျင်အမြင်လေးကိုရေးတယ်ဆိုရင်ညမှာ CEO တယောက်အနေနဲ့ရည်တည်ရည်တည်ဆိုတာကိုသူစဉ်းစားဘူးလို့ကျွန်မထင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့နေရတဲ့သူတချို့နိုင်ငံသားတွေမြန်မာနိုင်ငံကိုသွားတဲ့အခါမှာသူတို့ဒီသူတို့ပတ်ဝန်းကျင်လေးမှာတွေ့တဲ့လောက်ကလေးနဲ့သူတို့သိပျော်လာပဲမြန်မာလူမျိုးတွေကတကယ်စိတ်မရေချပါဘူး။နော်ဝန်သာပျော်ရွှင်နေကြပါတယ်ဆိုတဲ့အမြင်မျိုးတွေအများကြီးရှိတယ်။ဆိုတော့ဒါဟုတ်လေသူကဂျိုးယိုးသာသာပဲရေးလိုက်တယ်လို့ကျွန်မကမြင်ပါတယ်။တခုခုကိုဥတည်သေးတော့နိုင်ငံရေးရပါရရေးတယ်လို့ကျွန်မမထင်ပါဘူးရှင့်။
ဟုတ်ကဲ့ရှင်မမေငင်ပြောသလိုဆိုရင်သူဒီမမေငင်ပြောသလိုပဲဒီတော်ရရှင်တွေတော်တော်များများရေးလာကြတာတွေ့ပါတယ်အဲ့ဒီမှာကျွန်မအခုဒီ Twitter ဒီအမှုဆောင်ရာရှိချုပ် jack.c ပြန်ပြီးတော့ဟိုဒီဇင်ဘာလ12ရက်နေ့တော့ရှင်းသွားတဲ့အကြောင်းတွေကိုကျွန်မပြန်ပြီးတော့ဟိုတော်ရရှင်နဲ့လည်းနားထောင်နေတဲ့တော်ရရှင်လည်းတည်အောင်ပြောပြခြင်းပါတယ်သူကဘလို့ပြန်ပြီးတော့ဟိုသူ့ဝေဖန်ခံရတာလေးဖြစ်လာပြီးတော့ပေါ့နော်သူ့ရဲ့ပထမ post ပြီးတော့နောက်ပိုင်းမှာသူပြန်ရေးတာကဒီမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်စက်မှုတွေနဲ့အကျက်အတဲတွေသိရှိထားတဲ့အကြောင်းသူသိထားရဲပေါ့နော်မြန်မာနိုင်ငံကိုတွားရောက်တာတရားထိုင်တာနောက်ပြီးသူလူတွေနဲ့တွေ့ဆုံစကားပြောတာတွေကလည်းမြန်မာနိုင်ငံကိုထောက်ခံအားပေးတဲ့ဒီကိစ္စတွေကိုထောက်ခံအားပေးတယ်လို့မယူဆတဲ့အကြောင်းသူကပြောပါတယ်အဲဒီမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတာကိုထုတ်မပြောသွားဘဲနဲ့မင်းမင်အောင်လုပ်ဖို့လည်းမရည်ရွယ်ကြောင်းပါတဲ့။နောက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီကိစ္စအဝဝတော့သူဟိုရေးရဲလဲလဲမသိသေးဘူးဆိုတာလည်းဝန်ခံသွားရဲ။သူအများကြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေးလာဖို့လိုသေးရဲ့လို့လည်းရေးသွားပါရဲ့ရှင်။နောက်ပြီးတော့သူကဒီမြန်မာနိုင်ငံခီးစဉ်ကစီးပွားရေးဒီအလုပ်သဘောခီးစဉ်မျိုးမဟုတ်ဘူးတဘောမျိုးမဟုတ်ဘူးဆိုပြီးတော့လေသူကဒါသူ့ရဲ့ကိုပိုင်ပေါ့နော်သူ့ရဲ့မွေးနေ့အမှတ်တရသွားတဲ့ခီးစင်တာဖြစ်တယ်ဆိုပြီးတော့သူပြောသွားခဲ့ပါတယ်အဲဒီမှာသောရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါတယ်အဲ ဦးတင်ငွေဆိုတဲ့ဒေါ်ရိုက်စီမှာဂျက်တော်စီကတာမန်လူတယောက်မဟုတ်ပါဘူးတဲ့သူက social influencer တယောက်ဆိုတာလူရန်တီပါတယ်တဲ့ social influencer ဆိုတာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာဒီဩဇာကြီးတဲ့လူပေါ့လေသူ့ကိုစောင့်ကြည့်ပြီးတော့သူ့ရဲ့စကားဆိုရင်သဘောကျတဲ့လူတွေအများကြီးရှိတာကိုပြောတာပါတာမန်ခီးသွားပြီးတော့သူ့ရဲ့အတွေ့အကြုံကိုမျှော်ဝေတဲ့သဘောနဲ့ပြောတာပါတဲ့မမင်းငိမ်ပြောသွားတယ်နဲ့ kait ပါတယ်လူအခွင့်အရေးကိုမျက်ကွယ်ပြုပြီးတော့ပြောတာလည်းမဟုတ်ပါဘူးသူလွတ်လပ်ခွင့်နဲ့သူရေးခွင့်ရှိတယ်လို့ယူဆပါတယ်သူ့အနေနဲ့အခြေအနေကိုသိနေပေမဲ့မိမိထိတွေ့ခံစားရခြင်းကိုသာပြောတာဖြစ်ပါတယ်ဆိုပြီးတော့ဦးတင်ငွေကပြောထားပါတယ်ရှင်ဒီမှာသောရရှင်တွေကဒီနိုင်ငံတကာကနေပြီးမြန်မာနိုင်ငံကိုတစ်ဖက်သက်ဟိုဝိုင်းပြီးတော့ပြည်သက်သက်ပြဿနာရှာနေရဆိုတဲ့ပုံစံမျိုးသောရရှင်အများစုကတော့ရေးလာတာပါဒါကြောင့်မလို့ကျမတို့ကျမလည်းသူတို့အတန်တွေကိုဒီတခြားသောရရှင်တွေလည်းသိအောင်လို့ကျမဝေမျှပေးချင်ပါတယ်ပထမဦးဆုံးဒီကိုရနိုင်ကိုရနိုင်ကဒီသောရရှင်တယောက်ရဲ့စာလေးကိုဖတ်ပြပေးပါရှင်
ဒေါက်တာစီကိုဝေဖန်ခံရတဲ့ကိစ္စမှာမြန်မာပြည်ကစစ်အာဏာရှင်တွေကိုပြစ်ပေးနေတာထက်ပြည်သူ့ဘက်ကိုတွန်းပို့နေကြတာလို့ခံစားပါရတယ်။သူတို့တော့ကအစိုးရနဲ့ဆက်ဆံမှုမဟုတ်ပါဘူး။ဘာသာရေးဆိုင်ရာတရားသွားအားထုတ်တာ။ဒါသူပုဂ္ဂလိကအလုပ်လေ။သူတို့တဲ့နေရာကငိမ့်ညံ့တဲ့နေရာကိုတွားတော့ငိမ့်ညံ့တာကိုပဲသူခံစားရတဲ့အတိုင်းရေးတယ်။ဖိတ်ခေါ်တယ်။စစ်တပ်ကဘာမှမကျူးလွန်ဘူး။နိုင်ငံတကာကလိန်လည်နေကြတာ။ဒီနိုင်ငံကိုတွားလည်ကြပါလို့တိုက်တွန်းနေတာမှမဟုတ်တာပဲ။အခုဟာကလောက်တာကစစ်တပ်ဒီမိုကရေစီရေးကိုဖော်ဆောင်နေတဲ့အစိုးရကိုပါပြဿနာလာရှာနေကြတာဟာနည်းနည်းတော့များနေပြီဒီနိုင်ငံဒီအစိုးရဒီစစ်တပ်နဲ့ဒီခြေဥ်ကိုနားမလည်ပေးနိုင်ပဲနေရာတကာမှာရခိုင်မြောက်ပိုင်းကိစ္စနဲ့ပဲဖုံးလွှမ်းပြီးတော့အကြက်ကင်နေကြတယ်သူမြန်မာပြည်သွားတာဘယ်အမေရိကန်တွေကမှစိတ်တောင်းဝင်စားဘူးကြာလေကြာလေအစိုးရကိုပါဂျောင်းပိတ်ဂျုံးသွင်းနေသလိုဖြစ်နေပြီးတရုတ်စီကိုတွန်းပို့နေတာနဲ့အတူတူပဲဖြစ်နေပါတယ်ဗမာစစ်ကောင်းဆောင်တွေကိုအကုန်ဝင်ဖမ်းမလားဗမာစစ်တပ်ကိုပြုတ်ပြုတ်ပြုံးအောင်သွားလုံနိုင်သလားလုတ်ပါအားပေးတယ်ဘာမှမလုံနိုင်ရင်တော့ဗဇက်ပိတ်နေကြတာအကောင်းဆုံးပဲအရသာဆူရနဲ့စစ်ကောင်းဆောင်တွေအမြင်မကြည်ကြတာပဲအဖတ်တင်ပြီးတိုင်းပြည်ဘယ်ဘဝကိုပြန်ရောက်သွားမလဲဆိုတာကိုသိတယ်ပါတယ
်ဟုတ်ကဲ့ဒါကနိုင်ဆိုတဲ့သောရရှင်ဒီဓာတ်ရည်လေးလိုင်းအတွက်ဟိုဇာသူစာပို့ပြီးတော့ဆွေးနွေးထားတာပါဟုတ်သူနဲ့တိတ်ပြီးတော့အကွာကြီးတော့မဟုတ်ပါဘူးသူ့လိုသဘောထားတူနေတဲ့သောရရှင်တွေတော်တော်တွေ့ရပါတယ်ဒေါက်တာဒေါက်တာကျော်ရှင်သူစာရေးလာတာကိုမနန်းလောင်ဖတ်ပြပေးပါရှင
့်နာမည်ကျော် Twitter CEO ကြီးမြန်မာပြည်မှာဝိပဿနာတရားများအားထုတ်သွားရဲဆိုတဲ့သတင်းတွေထွက်ပေါ်လာကြတဲ့က2500ရှိခဲ့ပါ၏အခုတခါ Twitter ကနေပြီးတော့မြန်မာနိုင်ငံကိုတွားရောက်လဲပါကြပါစို့လို့ notice ဆိုတာတွေ့ရပြန်တော့အရန်သဘောကျမိပါတယ် CEO ကြီးဓမ္မအရသာနဲ့တွေ့ထိခံစားရပြီးပီတိတွေဖြစ်နေတယ်လို့ယုံကြည်မိပါတယ်ဘုရားတာသနာသို့မဟုတ်ဖျားရှင်ရဲ့အဆုံးအမတွေဟာလူသားအလုံးအတွက်ဖြစ်ပါတယ်။သို့ပါတော့ညာပမာပြီကပုရုရှင်တွေအကုန်လုံးတော့တရားစခန်းကိုမရောက်သေးပါဘူး။ဒီအတွက် CEO ကြီးရဲ့တရားတရားကြီးမားပုံကိုခံမှန်းမိပါတယ်။အလွန်လဲလေးစားမိပါတယ်။အချိန်အဝါကြီးသူတယောက်ကမြန်မာပြည်ကိုတစ်ဖက်တည်းအကောင်းမြင်မြေးသားတယ်လို့မထင်မိကြမှာ။ CEO ကြီးရဲ့စိတ်ထဲမှာအစိုးရမှု၅ပါးသို့မဟုတ်ဘုံ၅ပါးထိုက်တဲ့တလောက်ရင့်ကျက်လာလို့ရေးတာသိကြပါတယ်။နိုင်ငံရေးလုံးဝမပါဘူးလို့ယူဆပါတယ်။ကဘာသူကဘာသားတွေကိုဗုဒ္ဓတရားတွေနဲ့ထိတွေ့ရင်းနှီးသွားစေလို့တဲ့ဆန္ဒလာအဓိပတိတတ်သွားကြောင်းယုံကြည်ပါတယ်။ဗမာပြည်အပေါ်နိုင်ငံတကာကဘလို့ပင်မြင်ကြပါစေ CEO ကြီးရဲ့ရိုးသားစွာရေးသားချက်ကိုထောက်ခံပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါမန်နန်းလောင်ကြီး။တစ်ဆက်သေးပဲသောရရှင်အမေရိကန်ပြည်ထောင်စုကမောင်ဒသနာရဲ့စာကိုကိုအောင်ဖတ်ပြပေးပါရှင်
။မြန်မာနိုင်ငံမှာဝိပဿနာတရားစခန်းထိုင်ခဲ့တဲ့ Twitter အမှုဆောင်အရာရှိချုပ်ကသူ့ရဲ့တရားစခန်းအတွေ့အကြုံအရတခြားသူတွေကိုလည်းဝိပဿနာတရားကျင့်ကြံဖို့မြန်မာနိုင်ငံကိုသွားတင်ကြောင်းရေးသားချက်နဲ့ပတ်သက်ပြီးသူ့ဘော်ဝေဖန်ရှုတ်ချမှုတွေပွက်လောညံနေတဲ့သတင်းတွေကိုကြားလိုက်ရတော့စိတ်မကောင်းဖြစ်မိပါတယ်။အထူးသဖြင့်နိုင်ငံတကာလူခွင့်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရဲ့အတိတ်ပင်မဲ့စီရင်တန်တွေဟာအကြောင်းကတော့ Twitter ပေါ်မှာစာရေးတဲ့သူကတာမန်ပုဂ္ဂိုလ်တူမဟုတ်ပါဘူး။အဲ့ဒီကုမ္ပဏီရဲ့အရာရှိတယောက်သာဖြစ်ပါတယ်။သူ့လိုလူတစ်ယောက်ကစင်ကြယ်မှုကင်းမဲ့စွာရေးသားလိုက်မယ်လို့မထင်ပါဘူး။ဝိပဿနာတရားအကြောင်းနဲ့မြန်မာလူမျိုးတွေရဲ့ဒလိစေရဲ့အကြောင်းတွေကိုပကတိအခြေအနေတွေအတိုင်းရေးသားချက်ကိုရခိုင်အရေးတစ်ခုတည်းနဲ့ဝေဖန်ရှုတ်ချနေသူတွေဟာပြဿနာကိုဖြေရှင်းနေကြတာမဟုတ်ပဲအမုန်းတရားကိုအခြေခံပြီးတော့ပြဿနာကိုကြီးတဲ့ကြီးအောင်မြန်မာနိုင်ငံကိုလုံးဝမသွားသင့်တဲ့နိုင်ငံတနိုင်ငံအဖြစ်ရုပ်လုံးပေါ်အောင်ပုံဖော်နေကြသူတွေသာဖြစ်ပါတယ် Twitter စာမျက်နှာတွေကနေအမေရိကန်သမ္မတရောင်းနာမည်ကြီးသတင်းမီဒီယာတွေအကြောင်းသူနဲ့ပတ်သက်တဲ့နိုင်ငံရေးလူမှုရေးအကြောင်းတွေရေးသားနေပါတယ်ဘာကြောင့် Twitter အမှုဆောင်အရာရှိချုပ်လို့မဝေဖန်ရဲကြတာလဲမြန်မာနိုင်ငံရဲ့ပြဿနာဟာရခိုင်အရေးတစ်ခုတည်းမဟုတ်ပါဘူးချက်ချင်းလက်ငင်းဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာတော့အများကြီးပါဒါကြောင့်ဗာနိုင်ငံကြီးပြောကားမှမပါပဲသူကြင်ကြံခဲ့လို့တည်တဲ့ဝိပဿနာတရားအကြောင်းတွေကိုတခြားသူတွေလည်းကြင်ကြံနိုင်အောင်မျှဝေပေးတဲ့ပေါ်တစ်ဖက်ဆောင်းနေဝေဖန်ရှုတ်ချနေသူတွေအားလုံးကိုလုံးဝရှုတ်ချမိပါတယ်
Okay, Mount Tetana, Yelaraba, Dima, Mount Tetana, Yelare, etcetema, the biggest 2 years are big and Nima Poly. To go, the American Tamara Mari, Nemeji, Trimi Yari, Jaunabro, to never better than Nangan Yiri, Lumu Yiri, Jaun Yitanira, Pazan, Tudor, Musan, Yashi, Lumu, Moevan Yara, Les Ro. To get enter or Tamara Donna Tramanine to Elo Tudabama to Yetari, Haria, Nangan Yene, but the number 2 years ago, and Yita, Jeppe, or Nierango, Wevan, Kenya by Araro, the Moevan Yusra. Hope out through Lulaswa, Piosu going over, be watching, don't be all to go, oh, drain the Maria, the same way, when it out, the media, Majani, a very good tea, the Russian Tonya Piotoire, Tema, the Nemanango, oh, Tuadenello to Piora, Gaune Poly, so, အေးဟာလေးကိုကျွန်မဒီခုနကတော့ပြန်နိုင်ဆွေးနေတဲ့သူနှစ်ယောက်ကိုပြန်မေးခြင်းပါတယ်ကိုမြတ်သူရောမမင်းရောခုနကတော့ဟိုဟိုဇာအကြံပြင်းလေးပြောသွားခဲ့ကြပြီးသွားပြီပေါ့နော်ဆိုရှယ်အင်ဖလူးအင်ဆာတွေအနေနဲ့ဘာကြောင့်ဟိုသူ့ရဲ့ခံစားချက်အတိုင်းသူမြင်တဲ့ဟိုပေါင်းချင်းချင်းတစ်ခုကိုပဲသူထင်တယ်လို့ဟိုပြောလို့ဆိုလို့ပြောလိုက်ဆိုလိုက်တာရောအဲ့လောက်ထိဝေဖန်နေကြတာလေဘယ်လိုမျိုးအက
ီ follower တွေအများကြီးရတယ်ဒီစင်ချာကြော်ကြသူတွေကဒါပဲရေးရည်သူအဓိကဆင်ခြင်ရတယ်ပို့ပြီးသူဆင်ခြင်ရတယ်ပို့ပြီးတောင်းရင်မူတောင်းဆောင်မှုရှိရတယ်ဒါကြောင့်ဘာကြောင့်လဲဆိုရင်သူတို့ကရေးလိုက်တဲ့စာတပိုင်းသူတို့ကတင်လိုက်တဲ့ပုံတစ်ခုသူတို့ကတင်လိုက်တဲ့ video တစ်ခုကတာမန်လိုပြုတ်တင်လာတဲ့အစာပေါင်းများစွာကိုပို့ပြီးဟိုအနေရကြီးတယ်ပို့ပြီးတက်ရောက်မှုကြီးလို့ပြဆိုတော့ကျွန်တော်တို့ဒီ2014တုန်းကဆိုရင်ဒီကျွန်တော်တို့ဒီသင်ချားချော်ချားတဲ့အဲဒီသူတယောက်ပေါ့နော်ဒီပုံကူတူပေါ့ဒါမနလေးနဲ့ပတ်သက်တဲ့ဒီသတင်းအထုတစ်ခုဒီအဒမမှုသတင်းအထုတစ်ခုသူတင်လိုက်တယ်သူရဲ့ကိုယ်ပိုင်အကောင့်ကအဲ့ဒီသူ့မှာ follower 3000ကျော်လောက်ရှိတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့မနလေးပြည်ပသာစဖြစ်တယ်ဒါကျွန်တော်တို့ဟိုမှတ်တမ်းတစ်ခုအနေနဲ့ကျွန်တော်တို့မှတ်မိနေတာပေါ့ဆိုတော့ဆိုပါတော့ဒီလူတွေကိုအတွေးခေါ်ရဒါတခုခုလွဲမသွားစီနိုင်နေဆိုတဲ့အကြောင်းအရာတွေပါလာတယ်။အကွာတော့မရှိရွယ်ဘူး။ဒါပေမဲ့ကိုယ့်ရဲ့ကြီးသားချက်ကအတိတ်တွေတမျိုးတက်ရောက်သွားပြီလေဆိုရင်ဒါတော်တော်ဒီဟိုဒီကြီးသားတဲ့ဟိုလူမှုကွန်ရက်ပေါ်မှာထင်ရှားကြော်ကြားသူကဒါကိုအဓိကတာဝန်ခံရတယ်ဗျ။ Twitter CEO ကိစ္စမှာလူတွေကဒီကိစ္စကိုအဓိကဝေဖန်နေတာလို့ပဲကျွန်တော်မြင်တယ်။အာဒီမှာဟိုလူခွင့်ရေးချိုးဖောက်မှုရှိတယ်။ဒါဒီလူခွင့်ရေးကိုလေးစားလိုက်တာတန်ဖိုးထားတဲ့လူတွေဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်မပြုတ်အပ်ဘူးမျက်ကွယ်မပြုတ်တင်ဘူးလို့လူတွေဒီဟိုကျွန်တော်တို့ဒီလူခွင့်ရေးအခြေခံစံနှုန်းကိုတန်ဖိုးထားလို့ရအများနဲ့ပြောဆိုလို့ရှိတယ်ဆိုတော့ဒီ Twitter CEO ရဲ့ဒီ statement တစ်ခုကဒီ tweet တစ်ခုကဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုတာရောက်တဲ့သဘောတော့တက်ရောက်သွားတယ်ကဒါကြောင့်လေလူတွေဝေဖန်ကြတာလို့ကျွန်တော်နားလေတယ်အဲဟိုဒီလိုမျိုးဟိုကြီးတဲ့အနေနဲ့ကြီးတဲ့သူတွေကိုအဓိကလူမှုကွန်ရက်မှာသင်ချားသူတွေနေနေတော့ဘယ်ရောက်ပဲကြီးရလက်လောက်ပဲကြီးလို့မရဘူးကြာဟိုဥမာဆော့ဆော့ပြောရတယ်ကျွန်တော်ဒေါ်နယ်ထရန့်တွေ့မှာကြီးရကိုလည်းဟိုကျွန်တော်သတင်းချက်လက်ဆက်စည်းတဲ့သူတွေကအမြင်နဲ့တင်းတင်းထန်ထန်ဝေဖန်နေတာပဲအတူတူမီဒီယာတွေဒီချက်တရားမှားယွင်းနေဘယ်ချက်တရားအလိမ်ညာတွေဖြစ်တဲ့ဘယ်ချက်တရားအသေးစိတ်ကိုတိတ်ဆောင်းနေတဲ့စာဖြစ်တယ်ဆိုတဲ့ဟာမျိုးဝေဖန်ကြတာပဲကြာ
ဟုတ်ကဲ
့ဒါကြီးကဟိုထူးခြားနေတဲ့ပြဿနာတော့မဟုတ်ဘူးမြန်မာပြည်တော်နဲ့ထူးကောင်းထူးနေလို့ကျွန်တော်တို့ကဒီလိုဆိုတော့တော့ထုတ်ပေါ်ပြောဆိုခွင့်နဲ့တာဝန်ယူတာဝန်ခံမှုကိုစိတ်ပြီးတော့ဟိုရှင်းရှင်းလင်းလင်းမသိပေးတဲ့နိုင်ငံဖြစ်နေတော့ကျွန်တော်တို့မှာတော့ဒါအနေနဲ့ထူးထန်အောင်ထုတ်ပြန်နေ
ကြပါဟုတ်ကဲ့ပါရှင်အဲ့ဆိုမဲ့မင်းကြီးကိုဒီမှာမေးချင်တာကမဲ့မင်းကြီးကပြောထားရယ်လေအာလွတ်လွတ်လပ်လပ်ကိုလည်းလွတ်လွတ်လပ်လပ်ရေးချင်တဲ့သူပေါ့နော်အဲ့တော့ကိုယ့်ရဲ့အမြင်လေးကိုရေးပြချင်တယ်ဆိုတော့မှဟိုခုနကတော့ပြောတယ်ဟိုကိုယ့်ရဲ့စကားကဘယ်သူတွေပေါ်မှာဘလောက်အတိုင်းတာထိတက်ရောက်သွားစေမလဲဆိုတော့တစ်ဖက်ကလည်းပြန်စဉ်းစားရတယ်ဆိုတော့အဲ့လိုလွတ်လွတ်လပ်လပ်ရေးချင်တဲ့သူတယောက်အနေနဲ့အဲ့လိုမျိုးစောင့်ထိုင်ရမယ့်ကျင့်ဝတ်တွေကိုစဉ်းစားမိတဲ့အခါမှာပြန်ပြီးတော့စဉ်းစားရတဲ့အခါတွေမှာဟိုဟိုအဲ့ဒါကိုလိုက်နာဖို့ပေါ့စိတ်ထဲမှာဘလောက်ခက်ခဲပါလဲရှင်ဘလို့လိုက်နာနေရပါလဲ
တကယ်တော့အမှန်တမ်းပြောရင်ခုနကပြောတဲ့ကောနော်ကုမြတ်သူပြောတဲ့တချို့ဟာလေးတွေကိုအမသဘောမတူပါဘူး။ဒါဖြစ်လို့လဲဆိုတော့အမတို့ဒီအမဆိုလိုက်ဆိုလို့ရှိရင်လည်းဒါဆိုင်ကြီးဆရာကျောင်းအမိနေပေါ့။ရေးတော့မယ်ဆိုလို့ရှိရင်ကိုပင်မတော့ post တစ်ခုဟာအမုန်းစကားလား။ဒါမှမဟုတ်ရင်ဖတ်တဲ့လူကစိတ်တော့ဖြစ်တယ်လား။ကိုစာကိုဖတ်ပြီးတော့များဟိုဘယ်လိုခေါ်လဲလူတဦးတယောက်ဖြစ်စီအဖွဲစီတစ်ခုဖြစ်စီဒုက္ခရောက်မလားပေါ့နော်။ဒါဝယ်အမတို့ကစဉ်းစားပါတယ်။ဒါပေမဲ့ကောင်းရကောင်းကျိုးတဲ့ဥပမာအိုမြန်မာနိုင်ငံဟာဟိုတော်တော်ရရရှိတာလေတို့ဘာသာရေးလဲထွန်းကားနေရတယ်လို့ပြောမယ်ဆိုရင်သူ ตัวนี้เนี่ยสั่งเช่นแบบโอ้เจ้าตนาดีสิเนี่ยมันโดนเลยไปที่คุณตัวเต็มไรเด็กทุกขั้นสายอะไรอุตส่าห์มันมาอุลาสุรทุกขั้นสายอะไรกันเลยมันมาเลยไอ้เราอามาเราใส่เสื้อเดียวนี่เนี่ยก็ยังโอ้ก็ไปโอ้มาเป็นที่สาธุยินเนี่ยส่วนใหญ่ที่เพื่อเสียต่อพิจารณาอุติการเลยสัญญาไปไอ้เราชีวิตจะตาไปเลยชีวิตจะก็ที่วิปัสสนาเนี่ยไปแต่ลูกทุกขั้นสายอะไรพอแค่เจนาราชีวิตจะไปโอ้มีมันยังไงมาตุนยาอะไรลูกชิพเนี่ยโดดเลยเด้อที่ ที่เราเราจะคุยกับเจ้าหน้าที่คุณอาคุณยังตุ๊กเจ้าเลยโอ้ที่มันเดลีมาพิจารณาเลยอุตสาหะแต่ที่คุณจะเอาเช็ดเดี๋ยวส่วนไอ้เราเอามาเลยคันเนี่ยพัฟฟี่รู้เลยสิโรไอ้ที่ตอนนี้ตีเนี่ยดูหัวกันตอนนี้พิจารณาที่เอาเครื่องสอดอยู่เวชก่อนเนาะไอ้ที่อยู่เวชก่อนเลยตัวเองอุตสาหะมาเต็มที่ช้าๆด้วยอะไรตัวมันตัวลูกเป็นพยานที่เราได้รู้เรื่องสอดนี้สุดแล้วมีก่อนเนาะคุณอาเราเนี่ยว่าจะพิจารณาสุดแล้วก็ตัวก็บ้ามาขอบอ ရေးလို့ဒါလည်းသူကလည်းဒါကိုလွတ်လွတ်လပ်လပ်ရေးတယ်လို့အမအဲ့လိုယူဆပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မမင်းရေအာကျမတို့အခုဒီဒိုင်ရိုက်လေးလိုင်းအစီအစဉ်ပေးဖို့6မိနစ်လောက်ပဲလိုပါတော့တယ်ကျမတို့ဒါဝင်ပြီးဆွေးနွေးဖို့စောင့်နေတဲ့တော်ရရှင်3ယောက်ရှိပါတယ်အရင်ဦးဆုံးအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကကိုကျော်စိုးဦးကိုခေါ်ချင်ပါတယ်ရှင်ဝင်ပြီးဆွေးနွေးနိုင်ပါတယ်ဗာမပြောချင်ပါလဲ
อ่าฮัลโหลโอเคโหเจ๊อ่ะ तू อ่ะမြန်မာအရေးကျွမ်းကျင်သူတော့မဟုတ်ဘူးဗျာအဲ့ဒီပုံမှာ तू ရဲ့ဟိုอ่ะလောလောလရေးတာကိုတော့ကျွန်တော်အပြစ်မမြင်ဘူးနောက်တစ်ခုကနိုင်ငံတကာဆိုတဲ့လူတွေကလေဟိုဝေဖန်တဲ့ဟာသူတို့ကခွေခွေခြားခြားသိမြင်ဖို့လိုတယ်ဘာဆိုတော့ तू อ่ะဒီဝိပဿနာနဲ့မန္တလေးတို့ရန်ကုန်တို့လို့တွားတယ်သူ့အမြင်ကိုပဲ꿰ပြီးပြောတဲ့ဟာ तू อ่ะခုနကကိုဟိုမြတ်သူပြောသလိုရှမ်းပြည်တို့ကရှင်ပြည်တို့ဟိုရခိုင်မြောက်ပိုင်းတို့မှာပြဿနာဖြစ်နေတဲ့ဟာကတတ်တတ်စီအဲ့ဒါကိုနိုင်ငံတကာဆိုတဲ့လူတွေကလေရောထွေးပြီးတော့မလုံးသိမ့်ဘူးတဲ့အဲ့ဒါတိပိုင်လောက်ကျင်တယ်ဘာဆိုတော့ तू ကဟိုဒီဝိပဿနာရဲ့ကောင်းကျိုးဆိုတဲ့ဟာအမေရိကန်ရဲ့ neurology ဆိုတာဟိုကဦးနှောင်းတဲ့အိုင်ဂျောဌာနတင်တယ်အဲ့ဌာနကတော့ဥမာဒီမှာတရားထိုင်တဲ့ဟာယောဂကျင့်စဉ်ကြောင့်တောင်းတဲ့ယောဂနာကလက္ခဏာတွေဟိုစိတ်ဖိစီးမှုတို့ပါကင်ဆန်ယောဂတို့အဲ့ဒါတွေကောင်းတယ်ဆိုတဲ့ဟာကိုပြောထားပါတယ်အဲ့ဒါလည်းပြန်တိုင်းရင်တင်တာပေါ့လေဟိုမဆိုင်တဲ့ဟာတွေကိုရောထွေးပြီးတော့မပြောသိမ့်ဘူးအဲတူတူနဲ့အဲ့လောက်ပဲပြောပါမယ
်ဟုတ်ကဲ့ဆင
်ဟုတ်ကဲ့ဟုတ်ကဲ့
ကိုကျော်စိုးကျေးဇူးတင်ပါတယ်သူကအတိတ်ကကိုကျော်စိုးပြောချင်တာကဝိပဿနာရဲ့အကျိုးကျေးဇူးတွေကိုပြောသွားတာပေါ့လေနိုင်ငံရေးတွေထည့်ပြီးရေးသွားတာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကိုဟိုကိုကျော်စိုးကထောက်ခံပါတယ်အခုလေလိုင်းပေါ်မှာနောက်ထပ်တစ်ယောက်ဘိုကြီးဟောင်းဖြစ်ပါတယ်အငိမ့်စားဘိုကြီးအာတင့်ဆန်းထွန်းပါဆိုတော့ဟုတ်ကဲ့ပါဗာများပြောချင်ပါလဲရှင်
ဘိုးကြီးတင်ဆန်းတော့ပါပါဘိုးကြီးတင်ဆန်းတော့ပါပါ
ဟုတ်ကဲ့ပါရှင်ဘိုးကြီးတင်ဆန်းတော့ပြောပါရှင
်အငိမ့်သားပါပါ
ဟုတ်ကဲ့ပါရှင်ပြောပါရှင်ဟယ်လိုကြားရပါလား
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အနောက်မှာရေဒီယိုဖွင့်ထားရဲဆိုပိတ်ပေးပါနော်ကျမတို့မကြားရလို့ပါဟုတ်ကဲ့ပြောပ
ါ
โอเคအနောက်မှာဖွင့်ထားတဲ့ရေဒီယိုတို့ဒေါစာတို့ပိတ်ပေးပါရှင်ကျမတို့ဒီမှာမရโอเคအဲ့တော့ဆိုရင်အခုနောက်ထပ်စောင့်နေတဲ့တော်ရရှင်ဖိုးတာစီသွားကြင်ပါတယ်ရှင်ကိုဖိုးတာကြားပါလား
အဲဟုတ်ကဲ့ကြားပါမယ
်ကိုဖိုးတာဝင်ဆွေးနေနိုင်ပါတယ်ရှင
်ဟုတ်ကဲ့ဗျအော်ကျွန်တော်ကမန္တလေးပြင်ဦးလို့ရပ
ါဟုတ်ကဲ့ပြောပါရှင်ဘာဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုထင်ပါလဲ
ဒီကိစ္စနဲ့ပတ်သက်လို့ဒါစီဟိုရဲ့အမြင်သူ့အမြင်ကိုသူ့အမြင်တိုင်းပြောတာကျွန်တော်တို့ဒီနဲ့ဟိုကိုယ့်ဘက်ကဟောပြပြီးတော့အကောင်းပြောလို့လက်ခံတာမျိုးမဟုတ်ပါဘူးဟိုကမ္ဘာမှာဒီမီဒီယာနဲ့ပတ်သက်လို့ဒါကမ္ဘာလူထုအများစုလည်းပဲသက်စွာဟိုရဲ့အဆိုကွန်းထင်မြင်ချက်ကိုလွတ်လပ်စွာပြောဆိုဟုတ်ပေါ်ရေးသားနိုင်တယ်ဆိုတဲ့အချက်ရှိတာပဲဒီပေါ်မှာဒါသူ့ရဲ့သိရှိချက်ခံစားချက်အတိုင်းဒီရေးသွားတာမျိုးဖြစ်ပါတယ်ဒါဟုတ်ဒီနိုင်ငံတချို့တနေရာတစ်စိတ်တစ်ပိုင်းမကောင်းတဲ့နေရာအဆင်မပြေဖြစ်နေတဲ့နေရာအကြောင်းနဲ့ပတ်သက်ပြီးတော့ဒါသိင်းကြုံပြီးတော့သူ့ပေါ်ကဒါဆွဆွဲဝေဖန်ပုတ်ခတ်ဖြစ်တင်တာအခိုက်အတန့်မျိုးတော့သဘောမတူပါဘူးအဲဒါနဲ့ပတ်သက်လို့ခုနဆွေးနွေးပါတယ်ကိုမြတ်သူပြောတယ်လက်လွတ်စပယ်ရေးတယ်ဆိုတာမျိုးလည်းပဲဒါကျွန်တော်တို့အနေနဲ့တော့လက်မခံပါဘူး။ဟ ူရောက်ခဲ့တဲ့ပတ်ဝန်းကျင်သူတွေ့မြင်သွားရတဲ့ဟိုရင်းများအနေနဲ့သူ့အတွက်ဒါကြီးစရာဖြစ်လို့ဒါသူမြင်တဲ့အတိုင်းတွေ့တဲ့အတိုင်းသူခံစားနားလည်ရတဲ့အတိုင်းဟိုဒါကထုတ်ဖော်ရေးသားခြင်းဖြစ်ပါလေဒါသူခံစားရတာဟုတ်
ဟုတ်ကဲ့โอเคเจซุติมาริโกพุทธาริโกพุทธาပြောခြင်းเนี่ยအကြောင်းအရာကတော့ဒီ CEO ကသူခံစားရတယ်သူတွေ့မြင်တဲ့အချက်ကိုပဲပြောရတဲ့အတွက်ကြောင့်မလို့ရေးတင်တယ်ပေါ့လေလွတ်လပ်ဆက်ဆက်အဲ့ဆိုခုနကတော့ငါအငိမ့်သားဘူကြီးတင်ဆန်းထုံးပြန်ခေါ်ခြင်းမာရီကျမတို့အချိန်နည်းနည်းပဲရှိပါတော့တယ်ရှင်ဟိုဗာများဆွေးနွေးခြင်းမာလဲပြောပါနော
်ပြီပြောခြင်းနဲ့ဗျဟို VO ရဲ့အချိန်လိုက်ပေးမှာမဟုတ်ဘူးကျွန်တော်10မိနစ်ပြောလို့ရ
မယ်โอเคဟိုအခုကျမတို့အချိန်တကယ်တမ်း10မိနစ်ပဲကျန်ပါတော့တယ်နည်းနည်းမြန်မြန်လေးပြောပေးပါ
10မိနစ်နဲ့ကျွန်တော်စက္ကန့်60ပေါ့အဲ့ဒါနဲ့ဝင်အောင်ပြောရမှာ
โอเคပြောပါရှင်
ဟုတ်ကဲ့ပြောလို့ရပြီလားခင်ဗျာ
ဟုတ်ပြောလို့ရပါပြီ
အခုဒီစီဇန်ကိုလေဘွေဟိုရပါရေချက်နဲ့ထုတ်တယ်လွှင့်တယ်ဆိုတော့ကျွန်တော်သိနေတယ်
ဟုတ်ကဲ့ကျမတို့ကဒီအခုနိုင်ငံတကာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျမတို့သတင်းဌာနအနေနဲ့တင်ပြပါရတယ်။ဒါကြောင့်မလို့ကျမတို့ကဖြေရှင်းစရာတော့လိုမယ်မထင်ပါဘူး။ဒီတော့ကျမကိုမြတ်သူနဲ့မမေငိမ့်နဲ့ကိုပြန်ပြီးတော့ဟိုအချင်းချုပ်လေးပေါ့နော်။အခုကျမတို့10မိနစ်ခွဲပဲကြာမှာတော့ရှင်။အဲ့တော့ဒီလူမှုကွန်ရက်ပေါ်မှာခုနကတော့ CEO ဒီ Twitter CEO ရဲ့ကိစ္စကတော့မမေငိမ့်ကသူ့ရဲ့ခံစားချက်အတိုင်းဟိုရေးတယ်ဆိုတဲ့အတွက်ကြောင့်မလို့ထောက်ခံတယ်ပေါ့။ကိုမြတ်သူကတော့ဟိုသာသူကအချင်းနဲ့ရဲရဲကိုစဉ်းစားတင်တယ်လို့ထင်တယ်ပေါ့။ဒါပေမဲ့နောက်ဆုံးအချင်းချုပ်တဲ့အနေနဲ့ဒီ social influencer တွေပေါ့လေသူတို့ကိုစောင့်ကြည့်နေတဲ့သူများတဲ့ဩဇာလွှမ်းမိုးနိုင်တဲ့သူတွေအနေနဲ့သူတို့ရဲ့ဇာခာတွေပေါ်မှာဘလို့တာဝန်ယူမှုနဲ့တာဝန်ခံမှုတွေကိုဟိုလှုပ်ဆောင်တင်နေဆိုတဲ့အချက်လေးကိုကျွန်တော်ညီကုန်းချုပ်ပြီးတော့နည်းနည်းလေးပြောပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်
ဟုတ်ကဲ့ကိုမြတ်သူပြောပါ
ဟုတ်ကျွန်တော်အဲ့ဒီညီကုန်းချုပ်ဆိုတဲ့ဟာလေးမှာလေကျွန်တော်တကယ်ချင်းရေးထားတဲ့ဒီ Twitter CEO နဲ့ပတ်သက်တဲ့ status ဟာလေးပြောလိုက်အကုန်လုံးသဘောပေါက်မှတင်လိုက်တာဆိုတော့ကျွန်တော်ကမြန်မာနိုင်ငံဆိုတော့ဖယ်စဉ်းစားပြီးတော့ဟိုမှ Twitter CEO ကမြောက်ကိုရီးယားကိုသွားတယ်ကျင်းငါးဝင်းဟိုတယ်မှာတည်တယ်ပြီးတော့သူကသူခံစားရတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံကစိတ်ကိုပျော်ရွှင်စရာကောင်းပြီးတော့လူတွေကလည်းပေါ်ယူတဲ့သဘောကောင်းတယ်အဲ့ဒီအတွက်လူတွေအားလုံးကလည်းကြုံနေကြော်နေတယ်မြောက်ကိုရီးယားကိုသွားရောက်လည်းပဲခံစားပါလို့ပြောရင်ကျွန်တော်တို့တွေဘယ်လိုများတုံ့ပြန်ကြမလဲပေါ့မြန်မာနိုင်ငံသားမဟုတ်ဘူးဆိုရင်ဘယ်လိုတုံ့ပြန်ကြလဲဒါကအဓိကပါပဲအဲ social influencer တွေဒီသူတို့အနေနဲ့သူတို့မြင်နေတွေ့တယ်ဆိုတော့အပိုင်းလေးပဲပြောလို့မရဘူးသူတို့ရှိမှ email တွေတာဝန်ယူမှုတာဝန်ခံမှုအစီအပိုင်းရှိတယ်ဗျကျွန်တော်လည်းလွယ်လွယ်ပဲလို့ပြောတာမဟုတ်ဘူးသူတို့အနေနဲ့ပုံပြီးခြုံငုံတုံးတက်ပြီးတော့ပုံပြီးစနစ်ကျတဲ့အဲပြောသူရည်သားမှုလေလောက်ကူလောက်ကလေ
းဒါအားရဲ့ကျိုးချက်ကျေးဇူးတင်ပါတယ်ကိုမြတ်သူမမင်းကြီး second နည်းနည်းပဲကျန်ပါတော့နည်းနည်းလေးညီကုန်းချုပ်ပေးပါရှင်
အမအတွက်ကတော့အဲ့လိုမျိုးလူတွေကိုလွှမ်းမိုးနိုင်တဲ့လူတွေကအမိုးစကားတွေအစိတ်အထောက်ဖြစ်တာတွေမဟုတ်ဘူးဆိုလို့ရှိရင်အတိုင်းဒီတပြည်လုံးအတွက်ဟိုဘာမှဟိုပြဿနာမတက်ရောက်စေဘူးဆိုရင်တော့သူတို့ရဲ့ခံစားချက်ကိုလွတ်လွတ်လပ်လပ်ရေးသင့်ရှိတယ်လို့ထင်ပါတယ်ဆောင်းပါမဟုတ်ဘူးဆိုရင်ပေါ့နော
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အထူးကျေးဇူးတင်ပါတယ်ဝင်ရောက်ပြီးတော့ဆွေးနွေးတဲ့သူတွေရောပင်တိုင်းဖြစ်နေဆွေးနွေးပြီးတဲ့ကိုမြတ်သူနဲ့မမေငယ်ဒီဆွေးနွေးခဲ့မှာပါတဲ့အတွက်ကြောင့်မို့ဒါရက်လေးလိုက်အစီအစဉ်ကနေကျေးဇူးတင်ပါတယ်ရှင်
ဂျော်ဆန်ပီတာ CEO ရဲ့မြန်မာပြည်ခေစနဲ့ပတ်သက်ပြီးတော့ကျွန်တော
်စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်
ပြင်သစ်နိုင်ငံပဲရစ်မြို့တော်ကသတင်း၅ဘက်မြောက်ဒီကနေ့အပတ်စဉ်ဆန္ဒပြပွဲတွေမှာအဝါရောင်ဝတ်ဆန္ဒပြသူ60လောက်ကိုဖမ်းဆီးခဲ့ပြီးတော့ဒီ900လောက်ကိုတော့ထိန်းသိမ်းလိုက်ပါတယ်ဒီပဲရစ်မြို့တော်တဝိုက်မှာတော့ရဲတပ်သား8000နဲ့လူစုခွဲရမှာတုံးတဲ့ရေပတ်ကြီးတွေတပ်ဆင်ထားတဲ့အဓိကရုံးနေနေက14စီးချထားကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲမှာတော့ဆန္ဒပြသူအုပ်စုတွေကစတိုးဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေကိုလူယူခဲ့ကြသလိုရဲတွေနဲ့ထိတ်တဲရင်ဆိုင်တွေ့ပြီးတော့လမ်းမတွေပေါ်ကအကာအရံတွေကိုလည်းမီးတင်ရှို့ခဲ့တာကြောင့်ပဲရစ်မြို့တော်မှာအခုလိုမျိုးလုံခြုံရေးတင်းကျပ်ထားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်မီရိုအရာရှိချုပ်ဂျွန်ကယ်လီနေရာမှာဒီအမေရိကန်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်တွေစီမံခန့်ခွဲတဲ့ဌာနနဲ့အစိုးရအသုံးစရရေးဆွဲရေးဆိုင်ရာဌာနအကြီးအကဲ Mick Mulvaney ကိုအင်မီရိုယာယီအရာရှိချုပ်အဖြစ်ရွေးချယ်လိုက်ကြောင်းတောက်ကြနေညနေပိုင်းမှာသမ္မတ Donald Trump က Twitter ကနေတဆင့်ကြေညာပါတယ်။ဒီလအစောပိုင်းမှာကနေဒါနိုင်ငံကဖန်ဆီးထင်းသိမ်းထားတဲ့တရုတ်လုပ်ငန်းရှင်ကိုတရားမျှတစွာစီမံမှာဖြစ်ကြောင်းကနေဒါနဲ့အမေရိကန်ကပြောပါရခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးသွားတာပါရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်း6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းည10နိုင်ကနေ17နိုင်အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.